Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ။ဒီမြန်မာပိုင်းရဲ့2020ပြည့်ဧပြီလ29ရက်ဗိုလ်ထုနေ့ညပယ်စီစဉ်နေစတင်နေပါပြီ။ကျွန်တော်အောင်လင်ဦးပါခင်ဗျာ။ COVID-19 အရေးပေါ်အခြေအနေကြောင့် VOA ရဲ့အစီအစဉ်တွေကိုယာယီပြောင်းလဲတင်ဆက်ပေးနေပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အကြီးအကျယ်ထိခိုက်ခဲ့တဲ့လေကြောင်းလုပ်ငန်းတွေမှာအများပြည်သူယုံကြည်မှုရအောင်အချိန်ယူကြိုးပမ်းရလိမ့်မယ်လို့ဥရောပလေကြောင်းလိုင်းတစ်ခုဖြစ်တဲ့ Airbus ကဒီနေ့ပဲပြောလိုက်ပါတယ်ဗိုင်းရပ်စ်မကူးစက်အောင်ဟန်တားတဲ့အနေနဲ့ခီးသွွာလာမှုတွေကိုတားမြစ်ထားတယ်လို့လူတွေအင်ပြင်မထွက်ကြတဲ့အတွက်လည်းလေကြောင်းလုပ်ငန်းတွေသိရတာကြာစင်နေတာပါထောင်နဲ့ချီတဲ့အလုပ်သမားတွေကိုအလုံနားခိုင်းထားပြီးမနစ်ကနဲ့ရှင်လေရင်ဆင်း40လောက်ရှော့ချပြေးဆွဲခဲ့ရတဲ့ဒီနှစ်ပထမ3လပတ်အတွင်းဒေါ်လာ922သန်းဆုံးရှုံးခဲ့ရတဲ့ကြောင့်လဲ Airbus ကုမ္ပဏီကပြောပါတယ် Virus ကူးစက်မှုတွေကိုထိန်းချုပ်ဖို့ကန့်သတ်တားမြစ်ချက်တွေကိုအစိုးရတွေကတဖြည်းဖြည်းချင်းရှော့ပေါက်ပေးပြီးစီးပွားရေးလုပ်ငန်းတွေကိုပြန်လည်လုပ်ကံခွင့်ပြုလိုက်ရမှာတော့ကုန်ထုတ်လုပ်ငန်းတွေလည်းပါဝင်လာပါတယ်ဂျာမန်ကားထုတ်လုပ်ရေးလုပ်ငန်းတွေမှာတော့အလုပ်သမားတွေတယောက်နဲ့တယောက်ခက်ခွာခွာနေခိုင်းပြီးလုပ်ငန်းတွေပြန်ဆနေတာပါအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့စားတောက်ကုန်ထုတ်လုပ်မှုတွေပေါ်စိုးရိမ်မှုတွေတိုးလာနေပြီမလဲအသားထုတ်လုပ်ငန်းတွေဆက်လက်လုပ်ကိုင်ခွင့်ပေးသွားဖို့သမ္မတဒေါ်နယ်ထရန့်ကအမိန့်ထုတ်လိုက်ပါတယ်။ဈေးဆိုင်တွေမှာကျပ်ဝင်းနဲ့တခြားအသားတွေပြတ်လည်မသွားအောင်ကာဝေးဆိုင်ရာကုန်ထုတ်လုပ်မှုအဥပဒေအရအသားထုတ်လုပ်ငန်းကိုမရှိမဖြစ်လိုအပ်တဲ့ကုန်ထုတ်လုပ်ငန်းအဖြစ်သတ်မှတ်လိုက်တဲ့အမိန့်ကိုတော့မနေ့ကပဲသမ္မတထရန့်လက်မှတ်ရေးထိုးအတည်ပြုလိုက်တာပါ။အလုသမားတမကတွေကတော့အလုသမားတွေရဲ့ကျန်းမာရေးနဲ့အသက်အန္တရာယ်ကိုအလေးမထားတဲ့လုပ်ရည်ဖြစ်ကန့်ကွက်ခဲ့ပါတယ်။သမ္မတအမိန့်မှာတော့လုပ်ငန်းတွေရပ်ဆိုင်းလိုက်မယ်ဆိုရင်တိုင်းပြည်ရဲ့အသားထုတ်လုပ်ငန်းလက်ပတ်မှုတွေကိုထိခိုက်နိုင်တယ်လို့အရေးပေါ်အခြေအနေမျိုးမှာအရေးကြီးတဲ့ကုန်ထုတ်လုပ်ငန်းကိုထိခိုက်နိုင်တဲ့အကြောင်းပြောဆိုထားပါတယ်။အစားတောင်းတဲ့လက်လီလုပ်ငန်းကအလုသမားတန်းတန်းသုံးသိန်းကိုကိုစားပြုထားတဲ့အမေရိကန်အလုသမားတမကအဖွဲ့တစ်ခုဖြစ်တဲ့ UFCW ကတော့အမေရိကန်ကစားတောက်ကုန်ထုတ်လုပ်ရေးနဲ့ထုတ်ပို့ရေးလုပ်ငန်းတွေကတမကအဖွဲ့ရဲ့လုပ်သမား20ဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်သေဆုံးခဲ့ရတဲ့အကြောင်းမနေ့ကပဲပြောဆိုထားပါတယ်။ COVID-19 ရောဂါကနေပြန်လည်သက်သာလာတဲ့အမေရိကန်နိုင်ငံသားတသိန်းလောက်အနေနဲ့ဗိုင်းရပ်စ်ကူးစက်ခံရတဲ့သူတွေအတွက်အထောက်အကူဖြစ်နိုင်မဲ့သွေးရည်ကြေးတွေကိုလှူဒါန်းကြဖို့မနေ့ကပဲထိတ်တဲဆေးရုံတစ်ခုကိုတွားရောက်ကြည့်ရှုခဲ့တဲ့ဒုသမ္မတမက်ပင်စ်ကတိုက်တွန်းလိုက်ပါတယ်။တရှိစေအခုပြထားရတဲ့လူနာတွေကိုသူ့ရဲ့ရည်ကူထုံးနဲ့ကုသရမှာမြင်းမြန်ဆန်းဆန်းပြန်နှလန်းထူလာတဲ့အကြောင်းဆရာဝန်တချို့ကသူ့ကိုပြောဦးတဲ့အတွက်နိုင်ငံတော်ကပြန်တက်တာလာတဲ့လူနာတွေအနေနဲ့နှစ်ပတ်အတွင်းယောဂပိုးမရှိတော့ဘူးဆိုရင်သူ့လူရန်ကြဖို့မင်းနစ်ဆာပြည်နယ်ရိုချက်စတာမြို့မေယိုကလိုင်းနဲ့ဆေးရုံကိုရောက်လာတဲ့ဒုသမ္မတကတိုက်တွန်းခဲ့တာပါဆေးရုံနဲ့သူ့တည်ထောင်ဌာနကဆရာဝန်တွေကတော့သူ့ရဲ့ရည်ကူထုံးနဲ့ပတ်သက်လို့အားတက်စရာသတင်းတွေကြားနေရပေမဲ့ပြည်ပြည်စုံစုံလေးလံမှုတွေမလုပ်ရသေးတဲ့အကြောင်းလဲဒုသမ္မတကပြောခဲ့ပါတယ်စီယံကိုလာရောက်ကြည့်ရှုတဲ့အချိန်မှာဒုသမရာပန့်စ်ကနှာခေါင်းစီးတက်မထားတဲ့အတွက်လည်းဝေဖန်မှုတွေထွက်ပေါ်ခဲ့တာပါဒုသမရာပန့်စ်ကတော့သူ့အနေနဲ့ဗိုင်းရပ်စ်ပိုးရှိမရှိပုံမှန်စစ်ဆေးခံနေသူဖြစ်တယ်လို့သူ့နီးနားမှာရှိနေသူတွေကလည်းစစ်ဆေးခံထားတဲ့သူတွေဖြစ်တဲ့အကြောင်းသတင်းတောက်တွေကိုပြောခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့လက်ဆက်တွေကိုပိတ်ထားရတယ်လို့တခြားဟန်တားတွေကြောင့်အာဖရိကတောင်ပိုင်းဒေသတွေမှာမျက်ပြားယောဂါကြောင့်သေဆုံးမှုတွေနှစ်ဆတိုးလာနိုင်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပါတယ်
And a new modeling analysis published last week estimates the potential disruption to malaria services from COVID-19.
ပြည်ထောင်စုတွင်ထုတ်ပြန်ခဲ့တဲ့လေလံဆန်းစစ်အကဲဖြတ်ချက်တွေအရ COVID-19 ရောဂါကြောင့်မျက်ပြားရောဂါနဲ့ပတ်သက်တဲ့ကျန်းမာရေးဝန်ဆောင်မှုလုပ်ငန်းတွေမှာဟန်တားတွေကြုံရတဲ့နိုင်ငံပေါင်းခန့်မှန်းကြီးအာဖရိကတောင်ပိုင်းဒေသမှာ52နိုင်ငံတည်ရှိနေတဲ့အကြောင်းနဲ့အဆိုးဆုံးအခြေအနေနဲ့ကြုံလာရမယ်ဆိုရင်သေဆုံးသူရေအတွက်20လောက်တည်ရှိလာနိုင်တဲ့အကြောင်းလူ့ကျုံညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကဆစ်ဇာလန်နိုင်ငံဂျနီဗာမြို့ကရုံးချုပ်မှာဒိန်းတောက်တွေကိုပြောခဲ့တာပါကမ္ဘာ့တွန်းကနိုင်ငံပေါင်း20နိုင်ငံမှာလည်းတခြားရောဂါတွေအတွက်ကာဝယ်ဆေးတွေပြက်လက်နေပြီးဝက်သက်ပိုလီယိုဝမ်ပြက်ဝမ်းလျှောအတဝါယောဂါနဲ့အုံနောက်မေးအောင်စတဲ့ယောဂါတွေအတွက်ပုံမှန်ကာကွယ်ဆေးမထိုးနိုင်တဲ့အခြေအနေနဲ့ကြုံနေရတဲ့သူလူပေါင်း73သန်းလောက်ရှိနေတယ်လို့လည်းပြောဆိုခဲ့ပါတယ်။ယောဂါကူးစက်မှုအန္တရာယ်တွေဟာအာဖရိကတိုက်မှာသာမကအရှေ့ဥရောပတောင်အမေရိကနဲ့အာရှနိုင်ငံတချို့မှာလည်းသတိထားဖို့လိုတဲ့အကြောင်းဒရေးချိုကြီးကသတိပေးထားပါတယ်ခင်ဗျာ။
တန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 9885တို့အပြင် စနေတနင်္ဂနွေမှာ500မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
။ကျမကတော့နောက်လောက်ပါရှင်။ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့တင်ပြသွားမှာပါ။မြန်မာနိုင်ငံရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာဆက်ဖြစ်နေတဲ့စစ်ရာဇဝတ်မှုတွေနဲ့လူသားသူအပေါ်ကျူးလွန်တဲ့ရာဇဝတ်မှုဆိုင်ရာဆွတ်ဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟင်းလီကတောင်းဆိုလိုက်ပါတယ်။တကဘာလုံး COVID-19 ကာယောဂါပိရင်ဆိုင်ဖြစ်ရှင်နေရချိန်မှာမြန်မာစစ်တပ်ကတော့ရခိုင်ပြည်နယ်တဲကအရတားတွေအပေါ်ပြမတာတိုက်ခိုက်မှုတွေတိုးလုံလာနေတယ်လို့မစ္စယန်ဟီလီကဧပြီလ29ရက်နေ့မှာပဲပြောဆိုခဲ့တာပါ။မြန်မာလူခွင့်ရဲ့အခြေအနေဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးသူအဖြစ်သူ့ရဲ့တာဝန်ပြီးဆုံးတော့မှာဖြစ်တဲ့ပါမောက္ခယန်ဟီလီကရခိုင်တပ်မတော် AA အပါဝင်လက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့အပြစ်ခံရစရေးတောင်းဆိုချက်ကိုလည်းအလေးမထားကြတဲ့အပြင်မြန်မာတပ်မတော်ရဲ့လက်ချက်ကြောင့်ရခိုင်နဲ့ချင်းပြည်နယ်တွေကပြည်သူတွေအကြီးအကျယ်ထိခိုက်နေရတယ်လို့လည်းပြောဆိုခဲ့တာပါ။လူသားချင်းစာနာမှုနဲ့ပတ်သက်ပြီးတော့နိုင်ငံတကာကစောင့်ထိုင်ရမယ့်အခြေခံပြဋ္ဌာန်းချက်တွေနဲ့လူခွင့်ရေးတွေကိုတပ်မတော်ကစနစ်တကျချိုးဖောက်နေတဲ့အတွက်လည်းရခိုင်နဲ့ချင်းပြည်နယ်တွေကအရတားတွေအပေါ်ကျူးလွန်တဲ့စစ်ရာဇဝတ်မှုတွေနဲ့လူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေတိုးလာနေတယ်လို့လည်းအထူးကိုယ်စားလှယ်ရန်ဟီလီကပြောဆိုခဲ့တာပါ။တော်ဝင်ခံမှုတာဝန်ယူမှုမရှိတဲ့မြန်မာတပ်မတော်အနေနဲ့ပြစ်ဒဏ်ကနေကင်းလွတ်ခွင့်ရနေတဲ့အတွက်ကြောင့်လဲမြန်မာအရဲသားတွေအနေနဲ့တပ်မတော်ရဲ့ရွေးချယ်တဲ့ကျူးလွန်တဲ့ရာဇဝတ်မှုတွေကိုဆယ်စုနှစ်တွေနဲ့ချီရင်ဆိုင်ခံစားနေရတယ်လို့လဲပေါမောက်ခရန်ဟီလီရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တရုတ်နိုင်ငံမှာကြိုတင်စီစဉ်ထားတဲ့လွတ်တော်အစည်းအဝေးတွေကိုသတ်မှတ်ချိန်နဲ့နှစ်လနောက်ကျပြီးတော့အမေလအနောက်ပိုင်းမှာကျင်းပမှာပါ။ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်ကြီးလခံကျင်းပမဲ့အစည်းအဝေးကိုရက်ရွှေ့ဆိုင်ထားတာလည်းဖြစ်ပါတယ်။National People's Congress NPC လို့ခေါ်တဲ့လွှတ်တော်အစည်းအဝေးကိုပီကျင်းမြို့မှာမေလ22ရက်နေ့ကျရင်ကျင်းပမယ်လို့တရုတ်အစိုးရပိုင်သတင်းစာဖြစ်တဲ့ဆင်ဟွာကဒီကနေ့ကြေညာခဲ့တာပါ။လွှတ်တော်အမတ်3000ကျော်တော့တရားဝင်ညီလာခံကို March 5ရက်နေ့မှာကျင်းပဖို့ကနအူစီစဉ်ထားတာဖြစ်ပေမဲ့ဝူဟန်မြို့ကနေစတင်ခဲ့တဲ့ Coronavirus နိုင်ငံတစ်ဝန်းလုံးကိုကူးစက်ပြန့်နှံ့ခဲ့တဲ့အတွက်ရက်ရွှေ့ခဲ့ရတာလည်းဖြစ်ပါတယ်။လွှတ်တော်ညီလာခံပြန်ဆောင်မယ့်ကိစ္စဟာကပေးတံကနေကျော်လာနိုင်ပြီဆိုပြီးတရုတ်ခေါင်းဆောင်တွေယုံကြည်ချက်တွေရှိလာကြတဲ့လက္ခဏာဖြစ်တယ်လို့လည်းသုံးသပ်ကြပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ 13,000 နီးပါးရှိခဲ့ပြီးတော့ 4,600 ကျော်သေဆုံးခဲ့တာပါ။စင်ကာပူနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုကူးခံထားတဲ့လူနာသစ်690ဒီကနေ့စစ်ဆေးတွေ့ရှိခဲ့တာကြောင့်အခုဆိုရင်ပိုကူးလူနာ 15,642 ဦးရှိပါတယ်။လူနာအများစုကတော့အဆောင်နေပြည်ပအလုပ်သမားတွေကြားဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာလည်းဒီကနေ့ပဲ COVID-19 လူနာသစ် 260 တိုးလာတာကြောင့်ပိုကူးခံထားသူ 9,982 ဦးရှိတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနအရာရှိအခမက်ယာရီယာတို့ကပြောပါတယ်သေဆုံးသူ72ဦးတိုးလာတဲ့အတွက် COVID-19 ရောဂါနဲ့သေဆုံးသူစုစုပေါင်း984ဦးရှိတယ်လို့ပြန်ပြီးတော့နေထိုင်ကောင်းသားသူက1390ကျော်ရှိတယ်လို့လည်းပြောပါတယ်မလေးရှားမှာလည်းဒီကနေ့ပေါ်ထူနေမှာပဲလူနာသစ်94ဦးစစ်ဆေးတွေ့ရှိခဲ့တာကြောင့်ပိုကူးလူနာစုစုပေါင်း9945ဦးနဲ့လက်ရှိချိန်ထိဒီရောဂါနဲ့သေဆုံးသူကတော့100ရှိပါတယ်ဒါအပြင်ဖိလစ်ပိုင်နိုင်ငံမှာလည်းဒီကနေ့ထိကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ 8,000 ကျော်ရှိကြောင်းဖိလစ်ပိုင်ကျန်းမာရေးဝန်ကြီးဌာနကပြောပါရယ်။ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရဆိုရင်တော့ဖိလစ်ပိုင်မှာပိုကူးလူနာသစ်254ဦးနဲ့သေဆုံးသူက28ဦးတိုးလာတဲ့အတွက် COVID-19 ရောဂါနဲ့သေဆုံးသူက8,212ဦးရှိနေတာဖြစ်တယ်လို့ပြန်ပြီးတော့သက်သာသွားသူက48ဦးကျော်ရှိပါရယ်။မြန်မာနိုင်ငံမှာတော့ဧပြီလ29ရက်နေ့နေ့လယ်တနားရီထိတက်ခွဲအတီးပြူလူနာ150ရှိနေပြီးတော့သေဆုံးသူက6ဦးနဲ့ပြန်လည်သက်သာတဲ့လူနာက16ဦးရှိကြောင်းမြန်မာအောက်စားနယ်ကျန်းမာရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကာကွယ်ထိန်းချုပ်ရေးအတွက်အသွာလာကန့်သတ်မှုတွေဖြေလျှော့ပေးဖို့ကမ္ဘာနိုင်ငံအတော်များများကြိုးပမ်းလာကြချိန်မှာပဲအာရှဘက်မှာတော့အစုရှယ်ယာဈေးကွက်တွေဒီကနေ့ပုံထုံးနေမှာဈေးတွေအတက်ပြနေပါတယ်။အာရှတိုက်ရဲ့အဓိကအစုရှယ်ယာဈေးတွေဖြစ်ကြတဲ့ဟောင်ကောင်၊ဆိုရှန်ဟိုင်းနဲ့ဆစ်ဒနီကအစုရှယ်ယာတွေတိတိတတ်တာဈေးတက်ခဲ့တယ်လို့ဂျပန်နီကေအညွန်ကင်ကတော့အစိုးရရုံးပြက်ကြောင့်ဈေးမဖွင့်ပါဘူး။အမေရိကန်ရေနံဈေးကွက်မှာအဓိကအစံထားကြတဲ့ West Texas ရေနံစိမ်းဈေးကွက်မှာလည်း 9.6 ရာခိုင်နှုန်းအတက်ပြပြီးတော့ရေနံတစ်စီးကို 13.53 ဒေါ်လာနဲ့အယံဝယ်ဖြစ်ခဲ့ပါတယ်။အမေရိကန်ကအဓိကရေနံအစုရှယ်ယာဖြစ်တဲ့ United States Wild Fund ကကျူတင်သက်မှတ်ဈေးနဲ့ဂျွန်လာမှာသူတို့ဝယ်ယူဖို့တဘောတူထားတဲ့ရှင်နံအယောင်းဝယ် contract စာချုပ်တွေကိုထုတ်ရောင်းတော့မယ်လို့ကြေညာပြီးတဲ့နောက်မှာတော့အမေရိကန်မှာရှင်နံဈေးတွေကျဆင်းခဲ့တာလည်းဖြစ်ပါတယ်ဒီကနေ့အတွက်သတင်းတွေကတော့ဒီလောက်ပါပဲရှင်။အခုတော့ COVID-19 ကာယောဂါဆိုင်ရာသတင်းဆောင်မတွေနဲ့အတူအပတ်စဉ်တင်ဆက်နေကြကဏ္ဍတွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်
။ရန်ကုန်တိုင်းက YMS ခီးတဲ့တင်မော်တော်ယာဉ်တွေမှာ COVID-19 ရောဂါပိုးကာကွယ်ရေးညွှန်ကြားချက်အတိုင်းဆောင်ရွက်ဖို့အခက်အခဲဖြစ်နေတဲ့အခြေအနေကိုပြောပြပါမယ်။ ကိုဗစ်ကာလအတွင်းခီးသည်တင်ရင်တစီမှာလူဦးရေ24ဦးသာတင်ဆောင်ပြီးခီးသည်တိုင်းမတ်စတာဖုန်းနဲ့လက်သံစီရီသုံးဆွဲဖို့အတွက်ကိုဗစ်ဗဟိုကော်မတီက YBS ရင်လိုင်းတွေကိုညွှန်ကြားထားတာပါကိုဗစ်ရောဂါကပ်ပြီးကာလမှာခီးသည်တင်ရင်လိုင်းတွေမဖြစ်မနေပြီးဆွဲပေးနေရတဲ့အခြေအနေကိုရန်ကုန်တိုင်းဒေသကြီးတည်ယူပို့ဆောင်ရေးကြီးကြပ်ကိုယ်ကဲမှုအာဏာပိုင်အဖွဲ့ဝင်ဒေါက်တာမောင်အောင်က VOA ကိုပြောပါတယ်
နောက်ကြည့်သူတွေပို့ဆောင်ရေးဆိုတော့ဒါပဲနိုင်ငံရေးဖြစ်ပြရရင်လည်းရေးကြည့်တယ်ပေါ့နော်။ဘာကြောင့်လဲဆိုရင်ဒီချိန်မှာတကယ်လိုအပ်တဲ့နေရာကိုလိုအပ်တဲ့လူတွေကုန်တွေပို့ဖို့ဆိုတာဒီဟာရှိလို့ရှိရမှာ။ဒီဟာမရှိလို့အများရတဲ့ကြာကျွန်တော်တို့လည်းအဲ့လိုခံယူပါတယ်။ဒါမှမဟုတ်ကျွန်တော်တို့ဘိုင်းကတော့ဒါအပေါ်ကတောင်းဆိုလာတယ်။နောက်တကယ်ရေးဖို့ကိစ္စဆိုရင်လည်းမဖြစ်ဖြစ်အောင်ကျွန်တော်တို့ကတော့တောင်းလာရေးတယ်ကစီစဉ်ပေးနေတယ်ဆိုတာလေးကိုဒါသိသိချင်ပါတယ်ခင်ဗျာ။
ဘဟုကော်မတီရဲ့ညွှန်ကြားချက်တွေကိုလိုက်နာဖို့အတွက်ဆောင်ရွက်ထားပေမဲ့လက်ရှိအချိန်မှာရင်အစည်းရေးပြေးဆွဲရနေနေသလိုခီးတဲ့အနေငယ်များလာတာကြောင့်ကျုံတဲ့ရုံစင်းချိန်တွေမှာဒီညွှန်ကြားချက်တွေကိုလိုက်နာဖို့အခက်အခဲရှိနေတဲ့အကြောင်းကိုဒေါက်တာမောင်အောင်ကအခုလိုပြောပါတယ်
ကျွန်တော်တို့ကလုံနေတဲ့ဟာတွေကတော့မှာကျွန်တော်တို့ driver တွေတို့ကားတန်ရှင်းရေးတို့တာတို့ဒီ driver တွေရဲ့ပြုမှုဆောင်ရွက်ချက်တွေကိုတော့ကျွန်တော်တို့ကမတော်မှာဆိုညွှန်ကြားလို့ရတယ်။ဒါပေမဲ့တစ်ဖက်ကခီးတွေကိုတိုင်းနာဖို့ကြတော့မေတ္တာရက်ခံတဲ့သဘောပဲပေါ့နော်။လုပ်တယ်။ဒါပေမဲ့ပြောချင်တာကတော့နေခင်းပိုင်းကျရင်တော့အဲ့ဒီဟာဖြစ်ပါတယ်။ဒါပေမဲ့မနေ့ပိုင်းတို့ညနေပိုင်းကျနည်းနည်းလေးခက်တယ်ပေါ့ပြောရင်တော့လေ
။ပြည်တွင်းမှာကိုဗစ်ရောဂါမဖြစ်ခင်ကာလာတုန်းကရန်ကုန်တိုင်းမှာခီးတွေ18သိန်းလောက်ဟာ YBS ရင်လိုင်းတွေကိုနေ့စဉ်အသုံးပြုနေကြတာပါ။ဒါပေမဲ့ကိုဗစ်ရောဂါကူးစက်ခံရမှုအများဆုံးဖြစ်တဲ့ရန်ကုန်တိုင်းမှာတနေ့ကိုခီးတဲ့3သိန်းနီးပါးလောက်သာအခုကာလမှာစီးနှင်းလိုက်ပါသူရှိတော့တယ်လို့ WIRTA ရဲ့စီးရင်တွေအရသိရပါတယ်။တကြံကာလတုန်းကခီးတဲ့နေတာကြောင့်ဗဟိုကော်မတီရဲ့ညွှန်ကြားချက်အတိုင်းဆောင်ရွက်ဖို့လွယ်ကူပြီးရင်လိုင်းတစ်ခုကိုတနအီချာတစ်စီးနှုံနဲ့ပြည့်ဆွဲခဲ့ပေမဲ့20ရက်နောက်ပိုင်းကစပြီး15မိနစ်ချာတစ်စီးနှုံနဲ့ပြောင်းလဲပြည့်ဆွဲခဲ့ကြတာပါ။ဘဟုကော်မတီရဲ့ညွှန်ကြားချက်တွေကိုလိုက်နာဖို့အတွက်ဘတ်ဂျက်သုံးဆွဲရတာရှိတာကြောင့်တချို့ရင်လိုင်းတွေမှာငွေကြေးစိုက်ထုတ်သုံးဆွဲဖို့အခက်အခဲရှိတယ်လို့သိရပါဗျ။ဒီအခက်အခဲတွေကိုကိုဗစ်ဘဟုကော်မတီနဲ့သက်ဆိုင်ရာဌာနတွေကကူညီပေးစီခြင်းတယ်လို့ Power 11ရင်လိုင်းကတာဝန်ရှိသူကိုတိုလ်လေးကပြောပါဗျ။
သူတို့မှဒီကနေ့ဒီကားတွေကိုဆွဲတယ်ဆိုတာကဒီပို့တော်ပြန်မရတဲ့အခါကျတော့ဒီလုပ်ငန်းတွေကိုဒီကာလအတွင်းမှာလည်ပတ်နိုင်ဖို့ခက်ခဲတယ်လို့အဲတမန်ချက်တွေနဲ့ညီညွတ်အောင်ဆွဲဖို့ဆိုတာလည်းအင်မတန်ခက်ခဲတယ်။တမန်ချက်တွေနဲ့မညီညွတ်ဘူးဆိုရင်လည်းယောဂပြန်ပွားမှလည်းစိုးရင်ရတယ်လို့တစ်ဖက်မှာကုသယောဂကာကွယ်ရေးဥပဒေနဲ့ရည်ရွယ်မယ်ဆိုရင်လည်းဒါတွေကတော်တော်လေးစိုးရင်ပွဲရရှိတယ်ပေါ့နော်။အဲကြောင့်မို့လို့ဒီကာလမှာဒီဖြီးတဲ့တင်ရလိုင်းတွေကိုထောက်ခံပေးစီခြင်းနဲ့
Power 11ကုမ္ပဏီကပြည့်စွဲတဲ့ရင်လိုင်းပါဝင်တချို့ YBS ကားတွေမှာညွှန်ကြားချက်တွေကိုလိုက်နာနေပေမဲ့ခီးတဲ့တွေတိုးလာခြင်းတမတ်ချက်အတိုင်းဆောင်ရွက်ပေးဖို့မလွယ်ကူတော့ဘူးလို့ကိုတရုတ်လေးကဆက်ပြောပါတယ်
။အကယ်၍ခီးတဲ့တွေကတိုးလာမယ်ဆိုလို့ရှိလို့ရှိရင်ညွှန်ကြားချက်အတိုင်းတမတ်ချက်အတိုင်းဆွဲဖို့ကမလွယ်ဘူး။တမတ်ချက်နဲ့ညီအောင်ဆွဲဖို့ဆိုတာကဒီ73ဒီထောက်ခံပေးမှာပဲဖြစ်မှာ။ဒီကနေ့ကာလမှာကလည်းပဲဒီညွှန်ကြားချက်နဲ့အညီဆွဲတယ်ဆိုတာကရင်လိုင်းအနေစုလောက်ပဲဆွဲနိုင်တယ်။အလိုင်းတော်တော်များများဒီအောင်မဆွဲနိုင်
ကျမိုင်းနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့နေ့လဲထုတ်ပြန်ပြီးချိန်အထိဆိုကိုဗစ်လူနာပေါင်း150ရှိခဲ့ပြီးအဲ့ဒီတွေကသေဆုံးသူ6ဦးနဲ့ရောဂါပျောက်ကင်းသူ23ဦးအထိရှိထားပြီးဖြစ်ပါတယ်ကိုဗစ်ရောဂါနဲ့ပတ်သက်ပြီးဗဟိုကော်မတီကထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေကိုဧပြီလ30ကနေမေလ15ရက်နေ့အထိတိုးမြှင့်သတ်မှတ်ဖို့ပြည်ထောင်စုအစိုးရကညွှန်ကြားခဲ့ပေမဲ့အဲ့ဒီတွေမှာရုံးတွေပြန်ဖွင့်မဖွင့်ဆိုတဲ့သတ်မှတ်ချက်ကိုတော့ညွှန်ကြားထားတာမရှိပါဘူးအဲ့ဒါကြောင့်ယောဂကုသသူဦးရေအများဆုံးရှိနေတဲ့ရန်ကုန်တိုင်းဒေသကြီးမှာလာမယ့်အပတ်ကစပြီးရုံးတွေပြန်ဖွင့်နိုင်မယ့်ရှိတာကြောင့်အများသောခီးတဲ့တင်ရင်အသုံးပြုသူတွေဟာဒီအချိန်လေးမှာကိုဗစ်ယောဂကုသမှုမရှိသေးဘူးကိုအများစုကလိုလားနေကြတာပါ။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။ကိုဗစ်ကယောဂကာလအတွင်းအလုံသမားတွေကိုလူမှုဖူလုံကြီးပေးမယ်လို့အစိုးရကထုတ်ပြန်ပေမဲ့ခန်းစားသင့်သလောက်ပမာဏမရရဲ့ပေါ်အလုံသမားတွေဘက်ကမကြေညာကြတဲ့သတင်းကိုပြောပြမှာပါ။ကျွန်တော်ကတော့ဇော်ထက်ပါဆယ်ယုံလုံယုံတွေမှာ COVID-19 ရောဂါကာကွယ်ဖို့ကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်တွေအတိုင်းပြင်ဆင်ထားခြင်းရှိမရှိစစ်ဆေးနေတဲ့အချိန်အလုံသမားတွေနင်းနာမှုမရှိအောင်လူမှုဖူလုံကြီး40ရာခိုင်နှုန်းပေးသွားမယ်လို့အလုံသမားလူဝင်မှုနဲ့ပြည်သူ့အင်အားဝန်ကြီးဌာနကဧပြီလ28ရက်ကတရားဝင်ထုတ်ပြန်ထားပါတယ်။အလုံသမားဥပဒေအရအလုံရှင်ကလုပ်ငန်းတွေရပ်ဆိုင်ထားရင်အလုံရှင်ဘက်ကနင်းနာကြေးပေးဖို့တာဝန်ရှိပါတယ်။အခုကိစ္စမှာတော့အစိုးရကလူမှုဖူလုံကြီးအတွက်ရာနှုန်းပြည့်ပေးဖို့တာဝန်ရှိရလို့သွေးစင်းညတော့တမကများအဖွဲ့ချုပ်ဦးဆောင်ကော်မတီကဒေါ်ထွေးထွေးသိန်းကပြောပါတယ်
။ဒါတကယ်ဥပဒေပြောရမယ်ဆိုလို့ရှိရင်တော့ဒါကအစိုးရကဆရာရာကနှုံးတော်ဝင်ခံရမယ်ကိစ္စ။ကဲရောပါချောင်းဒီရက်ကိုအစိုးရကစိတ်ပါလို့ပြောတာ။အဲ့တော့အဲ့ဒါပြည်ရန်တော်ရင်အစိုးရမှာရှိတယ်။ဒါပေမဲ့ဒီဆရာကညုံမဲ့ပေးတယ်ဆိုတာကတော့ဒါကတော့တကယ်ပြန်တွေးကြည့်မယ်ဆိုရင်တော့အလုံသမားတွေအတွက်ကတော့နင့်နာတာပေါ့နော်။ဘာလို့လဲဆိုတော့ဒီခလုံရေးပတ်ဆက်ဆိုတာအလုံသမားတွေကပေးခဲ့ရတာ။ 飞差飞单位。那飞差飞单位嘛，所以啊，现在飞不远，就啊别怪的了。这拉拢不上人好。
အစိုးရကတော့2020ခုနှစ်လူမှုဖူလုံရေးဥပဒေစက်သုံးခါဝေးနှစ်တဘာဝဘေးနဲ့ကျမကြီးဆောင်ရှားမှုအကျိုးခံစားခွင့်အတိုင်းလာစာရေးလေးဆယ်ရာခိုင်နှုန်းကိုပေးသွားမယ်လို့ပြောပါတယ်အလုံတမားတွေကတော့အစိုးရရဲ့နေပါရေးလူမှုဖူလုံရေးလေးဆယ်ရာခိုင်နှုန်းပေါ်မှာမေးခွန်းထုတ်လာကြပါတယ်တိုင်ရီလူတမားတမကအဖွဲ့ဝင်မမိုးဝေကတော့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
2020
လူမှုဖူလုံရေးဥပဒေပုံမှန်တရားမှာအလုံသမားဝန်ကြီးဌာနဟာဗန္ဒရာမုံငွေဖူလုံမှုစီးပွားရေးတုဒတ်မှုလူမှုရေးလိုအပ်ချက်ဓာတ်ရီအပေါ်မူတည်ပြီးအလုံသမားတွေရမယ့်အကျိုးခံစား권ကိုအစိုးရရဲ့အတည်ပြုချက်နဲ့ပြင်ဆင်နိုင်တယ်လို့ဖော်ပြထားပါတယ်။ဒါကြောင့်ဥပဒေရအစိုးရဟာလုံပိုင်권အပြည့်အဝရထားတာပါ။လူမှုဖူလုံကြီး40ရာခိုင်နှုန်းဆိုရင်အလုံသမားတယောက်ကိုတည့်ရပြန့်မြ1900ချက်ရရှိမှာဖြစ်ပါတယ်။အချက်အလက်တွေနဲ့ကိုက်ညီရဲ့အလုံသမားတွေအတွက်အလုံရှင်ကသက်ဆိုင်တဲ့မြို့နယ်လူမှုဖူလုံရေးရုံးမှာအေပီလာ28ရက်ကစပြီးရှောက်ထားရမှာပါ။ဥရောပသမဂ္ဂ EU ကလည်းပြည်တွင်းကအလုံသမားသမဂ္ဂတွေကတဆင့်အထက်ချုပ်ဝန်ထမ်းတွေကိုထောက်ပံ့ကြည့်ပေးဖို့စီစဉ်နေပါတယ်။အလုံသမားသမဂ္ဂတွေကနှိစက်ရာအလုံသမားသမဂ္ဂအဖွဲ့တွေစီမှာဒီထောက်ပံ့ကိုရဖို့စည်ရင်းပေးနိုင်ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပေးပို့ထားတာဖြစ်ပါတယ်။
COVID-19 ရောဂါကြောင့်ဖြစ်ပေါ်လာတဲ့စီးပွားရေးတက်ရောက်မှုတွေအပေါ်ပြန်လည်ကုစားနိုင်ဖို့ပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေအတွက် COVID-19 ရန်ပုံငွေကထုတ်ချေးတဲ့ချင်းငွေအစီအစဉ်နဲ့ပတ်သက်လို့လုပ်ငန်းရှင်တွေရဲ့အမြင်ဘယ်လိုရှိသလဲဆိုတဲ့အကြောင်းကိုပြောပြပါမယ်။ COVID-19 အကြက်အတဲကြောင့်ထိခိုက်မှုရှိတဲ့စီးပွားရေးလုပ်ငန်းတွေကိုအတုံးနှုံးတက်တက်တတနဲ့ချင်းငွေထုတ်ပေးတဲ့အစီအစဉ်ကိုမြန်မာအစိုးရကစတင်ဆောင်ရွက်နေပါတယ်။ဒီအစီအစဉ်ဟာလုပ်ငန်းတွေလည်ပတ်နိုင်အောင်လို့ဆိုပေမဲ့လည်းရရှိတဲ့ချင်းဝင်ပမာဏကနည်းလို့နဲ့အတွက်လုပ်ငန်းရှင်တွေအတွက်အဆင်မပြေဖြစ်ကြပါရတယ်။တချို့ကုမ္ပဏီတွေကတန်းခံထားတဲ့ချင်းဝင်ပမာဏနဲ့ရရှိလာတဲ့ချင်းဝင်ကကွာဟနေတာကြောင့်သူတို့ရဲ့လုပ်ငန်းတွေလည်ပတ်နိုင်တဲ့အဆင့်ထိဖြစ်မလာဘူးလို့အမည်မဖော်ခြင်းတဲ့လုပ်ငန်းရှင်တဦးက VOE ကိုပြောပါရတယ်
။ International နဲ့လုပ်ငန်းကြီးတွေနော်ကျွန်တော်တို့တစ်နှစ်ကို3800လောက်စောင့်နေတဲ့လုပ်ငန်းတွေကို3500လောက်တာကို3600ချပေးပါရတယ်ချင်းဝင်နော်360ချပေးတဲ့ရှာထွက်လာပါလေဗျာ။ဟုတ်လေတခါကြတော့လေနိုင်ငံတိုက်ခါကြပါလေဗျာ။မလုပ်ကြပါနဲ့။နော်ကျွန်တော်ပြောတာဟိုဘလို့ဟောလဲမချီးပေးနိုင်လဲမချီးပေးပါနဲ့။ချီးပေးမယ်လဲချီးပေးပေါ့ဗျာ။အစီအရောင်းနော်။အားလုံးလူတို့လူတိုင်းရစီခြင်းနဲ့စေတနာနဲ့လှုပ်ပေးလိုက်တဲ့အခါကြတော့စင်ပါဇာနှမ်းပတ်တယ်လို့ဖြစ်နေတဲ့အခါကြတော့ကြီးစရာကြီးဖြစ်နေတာပေါ့နော်
။ဒီချင်းဝင်ကိုတလုံးတစ်ခဲနဲ့တကယ်လုပ်ငန်းကောင်းတွေကိုပေးပြီးလုပ်ငန်းတိုးတက်စေဖို့လုပ်တင်တယ်လို့သူကအကြံပြုပါတယ်။အခုချင်းဝင်ရယူခွင့်ပြုလိုက်တဲ့စီးရင်တွေထဲမှာရန်ကုန်မှာရှိတဲ့လုပ်ငန်းတွေများပြီးနှိစက်ရာကိုပေးနေတဲ့သဘောမျိုးဖြစ်နေတယ်လို့စီးပွားရေးပညာရှင်ဦးမင်းခင်ကတုံ့သက်ပါတယ်။သူ့အနေနဲ့ကတော့ပို့ပြီးတော့စီးပွားရေးထိခိုက်မှုရှိနေတဲ့လုပ်ငန်းတွေကိုအဓိကထားပြီးပို့ဦးစားပေးချေတင်တယ်လို့အမြင်ရှိပါတယ်
။ထိခိုက်မှုရှိတဲ့လုပ်ငန်းကအားလုံးချိရင်ပါပဲ။လုပ်ငန်းစီးပွားရေးအသက်ဆက်နိုင်မှုတွေနော်မရှိဖြစ်တဲ့လုပ်ငန်းတွေတော့နောက်ပြီးတော့ပြုလဲသွားနိုင်တဲ့ဒီလုပ်ငန်းတွေပေါ့နော်သဘောတရားခဏဦးပေါ့နော်ကျွန်တော်တို့ဟိုတမှုချင်းနေမကဘူးသူတရားခဏဦးကိုကချိနိုင်တဲ့လုပ်ငန်းမျိုးတွေဒီဥစားပြီးရွေးချယ်တင်လို့ကျွန်တော်တို့ယူဆပါတယ်ဟု
တ်ကဲ
့ဒါနဲ့အဲ့လိုဖြစ်ပုံတော့မရပါဘူ
း Apex International Company Limited ကတော့သူလျှောက်ထားတဲ့ချင်းဝင်နဲ့အစိုးရကထုတ်ချေးတဲ့ချင်းဝင်ကကွာဟလွန်းနေပြီးလုပ်ငန်းလည်ပတ်နိုင်ဖို့မဖြစ်နိုင်တာကြောင့်ဒီချင်းဝင်ကိုမယူတော့ဘူးဆိုပြီးထုတ်ပြန်ထားပါတယ်COVID-19 ရန်ပုံငွေအစီအစဉ်ကိုရယူဖို့အတွက်ရှောက်ထားရမှာလဲအခက်အခဲတွေရှိနေတဲ့အကြောင်းကိုလုပ်ငန်းရှင်တူကအခုလိုပြောပြပါဗျာ
။ online ရနေပြီးတော့ကျွန်တော်တို့နိုင်ငံတော်တိုးတက်အောင်နော်ဌာနဆိုင်ရာတွေလုပ်ဖို့ကျွန်တော်အတိုက်တွန်းနေတယ်။အခုတတိကျွန်တော်တို့ကရှောက်လောက်ကိုယ်တိုင်းတင်နေရတယ်။ရှောက်လောက်ကိုယ်တိုင်းတမတ်ထိုးပြီးထုတ်နေရတယ်
။ COVID-19 ကပ်ရောဂါအကျက်တဲကြောင့်မလို့ထိခိုက်လာတဲ့နိုင်ငံစီးပွားရေးကိုပြန်အဖက်ဆယ်ဖို့အစီအစဉ်တရက်ကိုအစိုးရကထုတ်ပြန်ခဲ့ပါဗျာ။အဲ့ဒီထဲမှာတော့အစိုးရဌာနအသီးသီးမှာတုံးဆွဲဖို့ရထားတဲ့အသုံးစရိတ်တွေထဲက10ရာခိုင်နှုန်းစီကို COVID-19 ရန်ပုံငွေထဲပြောင်းထည့်ဖို့ဆိုတာပါဝင်ပါတယ်။ဗန်တိုးနှောင်းသတ်မှတ်ချက်တွေအပါအဝင်ငွေကြေးဆိုင်ရာမူဝါဒအပြောင်းလဲအတိုးနှောင်းသက်သက်တာတာနဲ့လုပ်ငန်းငယ်တွေကိုချင်းငွေပေးဖို့ အခွန်အတုတ်တွေရှော့ပေါ်တာတက်တန်းတိုးတာတွေလုပ်ဖို့စိုက်ပျိုးရေးဆိုင်ရာခြေငွေနဲ့အထောက်အပံ့တွေပေးဖို့ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုပိုင်းကကန့်သတ်ချက်တွေကိုရှော့ဖို့မိသားစုလူမှုအကူအညီတွေထောက်ပံ့ဖို့ဗန်တွေကိုအွန်လိုင်းစနစ်သုံးလာဖို့စသဖြင့်တစ်နှစ်စာအစီအစဉ်တွေကိုရေးဆွဲထားပါတယ်။ကျမအိမ်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မေလာတရနေ့ကစလို့ထိုင်းကမြန်မာလူသမားတွေနိုင်ငံတွင်းပြန်လာမဲ့အခြေအနေပေါ်ပြင်ဆင်ဆောင်ရွက်ထားမှုသတင်းကိုတင်ဆက်ပေးပါမယ်။ကျမအေးမှာပါ။ထိုင်းနိုင်ငံကမြန်မာရွှေပြောင်းလူသမားတွေကိုမြန်မာဘက်ကမေလာတရနေ့ကနေစတင်လက်ခံပေးမှာဖြစ်ပြီးတရက်ကိုအလုံသမား2500ထက်မကျော်ပဲလက်ခံသွားမှာဖြစ်ပါတယ်။နေရက်ပြန်ဖို့အဆင့်သင့်စောင့်နေကြတဲ့ထိုင်းနိုင်ငံတွင်းကမြန်မာရွှေပြောင်းလူသမားအရေအတွက်က16000ကျော်ရှိနေတာပါ။သူတို့ကိုကရင်ပြည်နယ်မြဝတီမြို့ကစောင့်ကြည့်ရေးစင်တာ10ခုမှာထားပြီးလက်ခံဖို့ပြင်ဆင်ထားပြီးကြောင်းကရင်ပြည်နယ်မြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပါတယ်။
ကျွန်တော်နိုင်ငံရေးဝန်ကြီးများထုတ်ပြန်ကြေညာထားတာဒီဝန်ထမ်းထုတ်ပြန်ကြေညာတာတော့အုပ်ရေးနေနာပန်းဆိုပြီးတရနေ့အစားကိုကျွန်တော်လက်ခံရပါတယ်ကျွန်တော်ဟုတ်ရှိတော့ဟိုအပေါ်မှာဟိုမနေ့ကညစဉ်းရင်းဖြစ်ဆိုတော့16000ကျော်တော့ application ပြင်ပြီးစဉ်းပေးထားရှိပါတယ်ကျွန်တော်တို့လက်ရှိပေါ်ဟို10ခုနဲ့အင်အားတော့1000လောက်ကျွန်တော်ဝန်ဆက်ပါတယ်အဲဒီလက်တိုင်း APD တော်များများကတော့သူတို့ဒီကကျွန်တော်တို့အစိုးရဖက်ဦးစီးရဲ့ဌာနဆိုင်ရာအဖွဲ့နဲ့ညီနန်းနဲ့ကျွန်တော်စီတက်လာတာခင်ဗျတက်လာပြီးတော့ဒီလိုဒီမှာကွန်လီထားဖို့အားပုံများတယ်ဒါတကယ်လို့ကျွန်တော်တို့ဟိုတစ်ခါလာကြည့်တာမရှိရင်တော့ကျွန်တော်မိုဘီလနဲ့ပြည်ပြီးတော့တော့တောင်းကနဲ့မတောင်းကြားထားလို့ရအောင်တော့စီမံထားပါတယ
်ပြီးခဲ့တဲ့မတ်လတုန်းကတော့တောင်းကနန်းရှိတဲ့မြန်မာရှေ့ပြောင်းလူသမားတွေဟာနေရပြန်ခဲ့ကြပါတယ်ဒီအတွက်မြန်မာနိုင်ငံသားရေးဝန်ကြီးဌာနကမြန်မာနိုင်ငံမှာစောင့်ကြည့်ရေးစင်တာတွေပြင်ဆင်ဖို့အချိန်ယူရမှာမို့နေရပြန်မြန်မာတွေကိုဧပြီလ30ရက်နေ့နောက်ပိုင်းမှပြန်လာဖို့အတွက်ပြောဆိုထားတာပါအခုအခါမှာတော့တနေ့ကိုလူဦးရေ2500ထက်မကျော်ပဲလက်ခံတော့မှာဖြစ်တယ်လို့လည်းဦးတည်ဆောင်ကပြောပါတယ
်လက်ရှိကျွန်တော်တို့ဟို30ရက်နောက်ပိုင်းမှပြန်လာဖို့ဒီလိုတောင်းတထားပြီးတော့သက်ဆိုင်ရာကျွန်တော်နိုင်ငံရေးဝန်ဌာနနေပြီးတော့ဒီဌာနကနိုင်ငံရေးဝန်ဌာနကိုတော့ဒီတရက်ကိုပေါ့ကျွန်တော်ကဒီ2500မကျော်သေးနဲ့လက်ခံဖို့စီမံထားတယ်ဒီလိုစီမံရတဲ့အကြောင်းရင်းအားလည်းကျွန်တော်တို့ဒီကွန်လင်းပေါ်ပြန့်နဲ့ဆက်ကြဖြစ်အောင်2500မကျော်သေးနဲ့လက်ခံမယ်ဆိုတော့တရားဝင်စီမံထားပြီးသားဖြစ်တော့ခင်ဗ
ျထိုင်းနိုင်ငံမှာမြန်မာလူသမား3နှစ်တည်းမနေရှိနေပြီး COVID-19 အရေးပေါ်ကာလမှာစစ်ရုံတွေကလူလျှော့လို့အလုပ်ပြုတ်ကျရတာတွေစစ်ရုံတွေမှာတရုတ်ပြည်ကလာမဲ့ကုန်ကျန်းပြက်လက်လို့စစ်ရုံတရုတ်လုံးပိတ်ပစ်လိုက်ရတာတွေလည်းရှိနေပါတယ်တချို့ကတော့စီပွားရေးကျဆင်းလာတာကြောင့်လုံသားငှားရမှုတွေမလုံနိုင်တော့ဘဲဒေဝါလီခံလိုက်ရတဲ့စက်ယုံတွေလည်းရှိပါတယ်ဒီလိုအခြေအနေတွေကြောင့်မြန်မာလူသမားတွေဟာနေရက်ကိုပြန်ဖို့စီစဉ်ကြတာဖြစ်ပါတယ်ထိုင်းနိုင်ငံမှာ COVID-19 ကူးစက်ခံခဲ့ရတဲ့မြန်မာလူသမားအရေအတွက်ကတော့အခုဆိုရင်52ဦးထိရှိလာပါပြီပြီးခဲ့တဲ့စနေနေ့တုန်းကတော့ထိုင်းတောင်ပိုင်းဆုတ်ကလာခရိုင်ရဲ့လဝကထိန်းသိမ်းစခန်းမှာတရားမဝင်နိုင်ငံသားသား52ဦးဟာ COVID ကူးစက်ခံထားရပြီးအဲ့ဒီထဲကမြန်မာနိုင်ငံသား34ဦးပါဝင်တာပါဒီထဲကမိဖွားကန်ဒီကိုဝင်ဆောင်အမျိုးသမီးအပါအဝင်9ဦးကတော့စိုးရင်ရတဲ့အခြေအနေရှိတာကြောင့်ဆေးရုံကိုပို့ပြီးကုသမှုခံနေရပါတယ်ဒီလိုရောဂါကူးစက်ခံနေရတဲ့မြန်မာလူသမားတွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကဘာတွေကူညီဆောင်ရွက်မလဲဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
ရခိုင်နောက်ပိုင်းကမင်းပြမြို့နယ်မှာ WHO ကပြစ်ခတ်ခံရပြီးဝန်ထမ်းတဦးတည်ဆုံသွားတာနဲ့ပတ်သက်ပြီးအစိုးရကစုံစမ်းစစ်ဆေးရေးကော်မတီဖွဲ့တဲ့အပေါ်ဝေဖန်မှုတွေရှိနေတဲ့သတင်းကိုတင်ဆက်ပေးပါမယ်ကျွန်တော်တက်နိုင်ပါရခိုင်နောက်ပိုင်းကမင်းပြမြို့နယ်မှာ WHO ကပြစ်ခတ်ခံရပြီးဝန်ထမ်းတဦးတည်ဆုံသွားတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးရေးကော်မတီတခုကိုဖွဲ့စည်းလိုက်တယ်လို့သမ္မတယုံကဒီကနေ့ထုတ်ပြန်ထားပါတယ် အခုဖွဲ့လိုက်တဲ့ကော်မတီထဲမှာပြည်သူ့လွှတ်တော်ရဲ့နိုင်ငံသားများမူလအခွင့်ရေးဆိုင်ရာကော်မတီဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစောကတော့ဥက္ကဋ္ဌဖြစ်တာဝန်ယူထားသလိုနိုင်ငံတော်သမ္မတရုံးမှာတွေးဖက်တာဝန်ယူထားတဲ့ဘုံမွန်ကြီးထင်လင်းကတော့အတွင်းရေးမှူးဖြစ်တာဝန်ယူထားပြီးကမ္ဘာကုလသမဂ္ဂအကြီးအကဲအကြံပေးပုဂ္ဂိုလ်အငင်းစားဒေါက်တာစုစုတာထွန်းနဲ့လူ့ကိပြန်ညွှန်ကြားမှုဒေါက်တာအောင်သူရင်တို့ကတော့ဒီကော်မတီထဲမှာအဖွဲ့ဝင်ဖြစ်တာဝန်ယူထားကြတာလည်းဖြစ်ပါတယ်။မိန်းမမျိုးနဲ့မှာ WHO ရင်ပြစ်ခတ်ခံရတာဟာအဖွဲ့ကပြစ်တာဖြစ်တယ်လို့တမတော်ကပြောဆိုထားသလိုအစိုးရကလည်းထုတ်ပြန်ထားတာဖြစ်ပြီးမှအခုရှိမှစုံစမ်းစစ်ဆေးရေးကော်မတီပွဲရတာဟာ WHO ရဲ့တောင်းဆိုချက်ကြောင့်ဖြစ်တယ်လို့နိုင်ငံရေးလှလသုံးသပ်သူဦးစည်သူအောင်မြင့်ကဘူရော်ရေကိုပြောပါတယ
်။ WHO ကသူတို့တရားချတောင်းဆိုထားတယ်။ဒီကနေ့ပတ်သက်တဲ့ပတ်သက်ပြီးတော့မှသူတို့ကစီးဒီလုပ်ပြီးပါဆိုပြီးတော့မှသူတို့တောင်းဆိုတော့အခုလက်သမဂ္ဂလောက်ခံအဖွဲ့ကြီးတစ်ခုကအဲ့လိုတောင်းဆိုတဲ့ခါကျတော့ဒီမှာအစိုးရအနေနဲ့တော့အတန်းကိုလုပ်ပြရတာပေါ့နော်အဲ့ဒီသဘောပ
ါနိုင်ငံတော်သမ္မတရုံးကဖွင့်လိုက်တဲ့စုံစမ်းစစ်ဆေးရေးကော်မတီနဲ့ပတ်သက်ပြီးပြည်သူလူထုတွေကြားမှာဖြစ်စဉ်မှန်ကိုဖော်ထုတ်နိုင်ပါမလားဆိုတဲ့စိုးရိမ်စိတ်တွေလည်းရှိနေကြပါမယ်ဒီစုံစမ်းမှုကနေရလကောင်းတွေထွက်လာနိုင်တယ်လို့ဦးစည်သူအောင်မြင့်ကသုံးသပ်ပါတယ
်ဒီလက်တဲ့စုံစမ်းစစ်ဆေးမှုကိုကဖြစ်မဖြစ်ဆိုတာကတော့ကျေးရကသူ့ဘောင်ထဲမှာသူလက်လက်မိတဲ့ဟာပေါ့နော်ဒီဟာတွေကိုပဲသူထည့်ရမှာအဓိကတော့ဒါတွတ်တော်ရဲ့ကော်မတီတကြီးရဲ့ကောင်းဆောင်ပေါ့နော်အဲ့ဒီဥစ္စာကိုဟိုတာဝန်ပေးပြီးတော့မှသူဖွဲ့စည်းလိုက်တာပဲတကယ်လို့ဒီအဲဆိုရင်တော့တော့သူရဲ့လွတ်တော်ခွင့်ထဲမှာလည်းထည့်ပြီးထားပြီးသားပဲလေသူကအကုန်လုံးအဲ့ဒီမှာတက်တယ်ရောရဲတယ်ရောအဲ့ဒီမှာဖြစ်ပြခဲ့တဲ့အဲ့ဒီဒီစားကံတွေရောဒီမဲ့စုံစမ်းပြီးတင်မယ်ဆိုတော့အဲဒါကဟိုဘာလဲတက်မလိုက်တဲ့ဟာထွက်လာဖို့တော့များပါတယ်ဘာဖြစ်လို့လဲဆိုတော့ဟိုငိုရောရောဆိုရင်ဟိုကအစီအစဉ်ခံစားတစ်ခုရှိခဲ့တယ်လေဒီနောက်ဆုံးမှာအဲဒါနဲ့ပတ်သက်လို့လည်းအဲ့လိုပဲအားလုံးဝေဖန်ခဲ့ကြတာပဲဒါပေမဲ့တကယ်တကယ်အစီအစဉ်ခံစားထွက်လာတဲ့ခါကျတော့တတော်ကိုကိုတမကြီးကြီးနဲ့ထွက်လာတဲ့အစီအစဉ်ခံစားဆိုတော့အားလုံးမြင်ကြရတယ်လေအကြီးဘောပဲဖြစ်မှာပဲ
အခုဖွင့်လိုက်တဲ့စုံစမ်းစစ်ဆေးရေးကော်မတီဟာအစိုးရကဖွင့်ပေးလိုက်တဲ့ကော်မတီဖြစ်တာကြောင့်ဖြစ်စဉ်နဲ့ပတ်သက်ပြီးမှန်ကန်တဲ့ရလထွက်လာမှာမဟုတ်ဘူးလို့ရခိုင်ဥဆောင်ပါတီကပြောခွင့်ရဦးကျော်စောဦးကပြောပါတယ
်သူဒီဟာကအစိုးရကဖွင့်ထားတာအစိုးရကဖွင့်ထားတော့အစိုးရကမကြတဲ့ခင်ရဲ့တကပဲဗာပြောထားလဲဆိုတော့တက်မတော်ဘက်ကတက်မတော်ကိုချီးကျူးပါတယ်လို့တက်မတော်နဲ့အတူတူရဲထားတာပြောထားတယ်အဲ့တော့အဲ့ဒီတိုက်ပွဲနေမြန်မာရှုံထွက်နေတဲ့ဥစ္စာကတက်မတော်ရှိမယ်ပြီးရင်သူနဲ့ပတ်ပြန်တိုက်ခိုက်နေတဲ့ AA ရှိမယ်ဆိုတော့အဲ့ဒီမှာတက်မတော်ကိုကာကွယ်ပြီးတော့ကျန်တဖွဲ့ဖွဲ့ကိုများသူတို့မို့တခြားလူပုဂ္ဂိုလ်တယောက်ယောက်အဖွဲ့တစ်ခုကိုများအစ်စ်ပေါ်ချမလားဆိုတော့ဘက်လိုက်နိုင်တယ်ဆိုတော့ဥစ္စာကတည်တာနေပြီးသားကျွန်တော်တို့ကတော့တိတ်တော့ဒီဟာမှန်ကန်တဲ့ရလဲထွက်လာမယ်လို့မထင်ဘူး
။ဓာခွေခန့်နမူနာတွေတည်ဆောင်လာတဲ့ကမ္ဘာ့ကျန်းမာရေးဖွေ WHO ကဟာပြီးခဲ့တဲ့ April 20ရက်နေ့ကရခိုင်ပြည်နယ်မင်းသားမျိုးနွယ်ရာမောင်တရားနီမှာတနက်နေ့ပြစ်ခတ်ခံရတာကြောင့် WHO ဝန်ထမ်းတဦးတည်ဆောင်ပြီးတဦးတန်ရရှိခဲ့တာလည်းဖြစ်ပါတယ်။ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေတင်ပြပို့ပါတယ်
။ April အတွင်းကျင်းမာဖို့မှန်းထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကို27ရာစုပင်လုံညီလာခံစရုပ်သားချင်းကျင်းမာဖို့ထပ်မံရွှေ့ဆိုင်းလိုက်တဲ့အကြောင်းတင်ဆက်ပေးသွားမှာပါ။2020ခုနှစ်ပထမလီလာပဖြစ်တဲ့ April အတွင်းမှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံခေါ်27ရာစုပင်လုံစရုပ်သားချင်းအစည်းအဝေးကျင်းပဖို့အစိုးရနဲ့အပြည့်ရတိုင်းဒါလက်နက်ကန်ခေါင်းဆောင်တွေသဘောတူညီထားကြပြီးမဲ့လဲ COVID-19 ကူးစက်ရောဂါဖြစ်ပွားနေစေအခြေအနေကြောင့်ကျင်းပဖို့ရည်ရွှေ့ဆိုင်ခဲ့တယ်လို့ပို့မြူရာလူမျိုးရေးဖွဲ့ချုပ်နိုင်ရကဘူမူကြီးခွန်ဥက္ကာကပြောပါတယ်
2020ရဲ့ပထမလီလာပမှာကျင်းပအဆုံးဖြတ်တာပေါ့မမျော်လို့ပဲနဲ့ကပကတ်ရောဂါဝင်လာတော့အခုမှားတာပေါ့ဗျာဒီလေလာပါပေါ့အတွင်းမှာပြောင်းပြူသားမယ်ဆိုပြီးတော့အများဆုံးဖြစ်နိုင်အောင်ပေါ့ဒီလေလာပါကမေ၊ဂျွန်၊ဇူလိုင်၊ဩဂတ်ပေါ့ဗျာဩဂတ်မှာတန်ရင်မှာဖြစ်နိုင်အောင်ပြူသားမယ်ဆိုတဲ့အဖြစ်အမှုလည်းရှိပါ
မြန်မာငင်းချမ်းရေးကော်မရှင်ဖွဲ့အကြံပေးပုဂ္ဂိုလ်ဦးလှမောင်ရွှေကတော့27ရာစုပင်လုံညီလာခံစရုပ်သားချင်းကျင်းပဖို့ရည်တည်တည်ကြကြမတတ်မှတ်နိုင်သေးပေမဲ့ကျင်းပနိုင်အောင်ပြင်ဆင်နေတယ်လို့ဆိုပါတယ
်။ဒီလိုတွေမှာတော့ဒီညီလာခံလုပ်ဖို့အတွက်ကျွတ်တဲ့လက်မှုတွေကိုတင်ကြရမှာပဲလေ။အခုမှလည်းတော့လေလာလူရဲ့နေမှာသူတို့လည်း online မှာသူတို့ရှိနေတဲ့ပြည်ရင်အစိုးရကလည်းရှိနေတယ်အဲ့ဒါဒီနော်ဆက်ပြီးတော့ဒီအဆင့်လိုက်တွေတောင်းဆိုပေါ်မှာရှိတယ်။ဒီနော်လုပ်ဖို့တော့2020တွင်ဒီရှိနေတဲ့ဆက်အုပ်ချုပ်ကဆက်တော့လုပ်ကုန်တယ်။ဒါပေမဲ့ကျော်လို့ရှိတာတော့ကိုဗစ်ကာလဖြစ်နေတဲ့အတွက်ရက်တွေပါလို့တော့ဒီ UBDG ရှိတဲ့ GIC ရဲ့လုပ်ပါလေဒါတော့ပြင်ဆင်တတ်မှာဖြစ်တယ်လို့လေ။ဘုံချင်ရတာပြင်ဆင်နေရခြင်းတွေဖြစ်နေတာ။
ဒီ April 22ရက်နေ့မှာလည်းအပြည့်ရတိုင်းသာလက်နက်ကင်ဖွဲ့ဆယ်ဖွဲ့ရဲ့ကိုယ်စားလှယ်တွေကလည်း online ကနေတဆင့်အစည်းအဝေးကျင်းပခဲ့ရမှာလာမယ့်2020ခုနှစ်ဒုတိယလေးလပပင်လုံစည်းဝေးမှာတင်ပြနိုင်ဖို့အတွက်ဖက်ဒရယ်အခြေခံမူပုံသဘောတူညီချက်တွေကိုဆွေးနွေးခဲ့တယ်လို့ဘူမူကြီးခေါ်ကာကပြောပါရယ်လာမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံခေါ်27ရာစုပင်လုံညီလာခံမှာလက်ရှိမြန်မာစစ်သားနဲ့စစ်ရေးအသင်းမှနေစေအေရခိုင်လက်နက်ကင်ဖွဲ့ TNLA တအံပလောင်တပ်ဖွဲ့နဲ့ကိုကတ်တပ်ဖွဲ့တို့ပါဝင်ဖို့ဟာမသေးချာသေးပါဘူး အထူးသဖြင့်မြန်မာအစိုးရကနေမတရားသိမ်းတဲ့အကြမ်းဖက်ဖွဲ့လို့သတ်မှတ်ထားတဲ့အေအေပါဝင်ဖို့ဟာပုံပြီးတော့ခက်ခဲနေပါတယ်ဘုံမူကြီးခေါဥကာကတော့လက်ရှိကာလမှာစစ်ရေးကိုရပ်ဆိုင်းပြီးနိုင်ငံရေးတွေးဆမှုအပိုင်းကိုအားစိုက်သင့်တယ်လို့အကြံပြုထားပါတယ်
ချင်းနေရရကိုတုံးတမဲ့ကလေးနာဒီချင်းကစီရေးကိုခဏခြူလာပြီးတော့နိုင်ငံရေးကိုပူအားဆိုင်ရမယ့်ချင်းတော့ကျွန်တော်တို့တော့ယူဆလာတယ်။ဒါတော့လည်းပဲဒီကိုတီတိုင်းခေါင်းဆောင်တိုင်းကဒီကိုပိုင်ယူဆမဲ့သူရှိတယ်ဆိုတော့ကျွန်တော်တို့လည်းဝေဖန်တုံးတခြင်းမလုပ်ချင်ပါဘူး။ဥပဝန်ကြီးရဲ့ပတ်သက်မှုကိုတော့ဒီခေါင်းဆောင်တွေထပ်သေးစဉ်းစားတဲ့လို့တော့အကြံပြုချင်တာပါဗျာ
။ပြီးခဲ့တဲ့28ခုနှစ်မှာကျင်းပခဲ့တဲ့ပြည်ထောင်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံတတိယကြိမ်စီဝေးပြည်တနောက်မှာငင်းချမ်းရေးညီလာခံဟာတနစ်ကြော်ကြာရပ်နှားခဲ့ရပါတယ်။ NCA သဘောတူညီချက်အရပြည်ထောင်စုငင်းချမ်းရေးညီလာခံကိုနှစ်သကြိမ်ကျင်းပဖို့သဘောတူညီထားတာဖြစ်ပေမဲ့ပြည်ထောင်စုကခွဲမဆွဲရေးဆိုတာနဲ့သမ္မတတော်တခုတည်းဖြစ်ရည်မှုအပေါ်မှာသဘောထားကွဲလွဲမှုတွေရှိခဲ့တာကြောင့်2018ခုနှစ်ဇူလိုင်လမှာတတိယကြိမ်စီဝေးကူတာနောက်ဆုံးကျင်းပနိုင်ခဲ့ပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်။ VOA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက်Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဆက်လက်ပြီးမြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြားမှာဖြစ်ပါတယ်နောက်ကျောင်းမရှင်းတဲ့တရုတ်စီးပွားရေး company တွေကရင်ပြည်နယ်မှာမြို့သစ်တွေတည်ပြီးစီးပွားရေးလုပ်ငန်းတွေလှုပ်ဖို့ကြိုးစားလာတဲ့အတွက်ကြောင့်မြန်မာနိုင်ငံအတွက်ထိခိုက်နစ်နာမှုတွေအများကြီးဖြစ်နိုင်ပြီးမြန်မာညီညာရေးကိုတောင်မှအန္တရာယ်ပြုလာနိုင်တယ်ဆိုပြီးမြန်မာနိုင်ငံဆိုင်ရာအမေရိကန်အကြီးအကဲသံတမန်ဟောင်းတူဖြစ်တဲ့ Priscilla Club ကလေ့လာသုံးသပ်ချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီး Priscilla Club ကိုကျွန်တော်ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်Amid COVID-19 pandemic, Maki Chinese firms built huge enclaves in Korean state. COVID-19 kayoga chinese nau chaung machine at your company re kyin pinyan ma season ne ne thu thong ni ja da. Da nyin nyan yin chaung ni le so lo atok ko thui lan sia kaung le a chin ni phit par de Brazil. Di nyan ma chin ro si cha da chu a shwe kok ko myu this ra ro si ba de. Chan le myu re chaung daw chin ro ma ti ba bu nan ne set pya ba khnya yi kin cha.
These two new cities are very disturbing. One in particular is headed by a former major triad leader. The triads are a very large Chinese criminal organization that operates worldwide.
သူတို့ပြင်ဒီမျိုးတကြီးနှစ်မျိုးတိစောက်လိုက်တာဟာတိတ်ကိုစိတ်ပြတ်ဖို့ကောင်းပါလေ။ကဘာတဝမ်းမှာတောင်းကျမ်းနေတဲ့သုံးဖွင့်ဆိုင်တရုတ်ရာဇဝတ်ခိုင်းဝင်တယောက်ကဥဆောင်ပြီးတော့ဒီမျိုးတွေကိုတိစောက်နေတာလေ။သူတို့တွေကမူရစေဝါရောင်းဝယ်တဲ့လူကုန်ကူးတဲ့လူသက်တွေစတဲ့ဒုစရိုက်မျိုးစုံကိုလှုပ်ပါတယ်။ဒီလိုမျိုးတွေတီထောင်ဖို့အတွက်ကရင်နယ်ကြားဆောင်တက်တဲ့နောက်ထပ်သဘောတူစာချုပ်လက်မှတ်ရေးထိုးလိုက်တဲ့ပြုတ်ကုမ္ပဏီပိုင်ရှင်အားဆိုရင်မကောင်မှလူသက်ခဲ့လို့တရုတ်ပြည်မှာ1013နှစ်ကြာခဲ့တဲ့လူသက်တရားခံတယောက်ဖြစ်ပါတယ်သူရေးတဲ့သူ့ရဲ့ဘဝမှတ်တမ်းစာအုပ်မှာဆိုရင်သူကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုပုံပွင့်လင်းလင်းပဲရေးထားတာပ
ါစစ်တောင်အရှာကင်ဘောဒီးယားနိုင်ငံမှာလည်းပဲဒါဆီယန်နူဗီလ်ဆိုပြီးတော့မြို့သစ်တမျိုးကိုတရုတ်ကတည်ခဲ့တယ်ဆိုတာကျွန်တော်သိပါတယ်အပေါ်ရန်အချင်းတော့တရုတ်ကိုစီကြကဖြစ်နေဆိုတာပဲသိရပါတယ်ဆိုတော့ဒီညမှာတော့ဘယ်လိုပြဿနာရှိခဲ့သလဲရှိခဲ့တဲ့ဆွေနဲ့ပဲဘယ်လိုဆိုရနည်းနည်းပြောပြပါခင်ဗျာဆက်ဆက်ပြီးတော့ပြအောင
် Certainly in Cambodia all of these companies these Chinese companies are coming from Sihanouk in Cambodia where they have been forced out by a crackdown that was instituted by
Cambodia နိုင်ငံမှာဒီဟာနုမျိုးတွေထောင်လုံးတာသူခေါင်းဆောင်ပြီးတော့ရာဇဝတ်မှုမျိုးစုံကိုကျူးလွန်ခဲ့မှုပါတယ်နောက်ဆုံးဝန်ကြီးချုပ်ဆွန်ဆန်ကပြုတ်ရက်ပွဲကတော့တောင်းတာဖြစ်နေတယ်။သင်နည်းကြရတဲ့အဖြစ်ပါပဲ။ပြုတ်ရာဇဝတ်ခိုင်းနေတဲ့လက်ချက်နဲ့ကမ္ဘောဒီးယားရဲ့လမ်းမာတွေပေါ်မှာတုံယုံသိဆုံးနေတဲ့ပုံတွေကိုအင်တာနက်မှာတွေ့နိုင်ပါတယ်။ဒါတွေဟာတရုတ်ခိုင်းနေရဲ့ရက်ဆက်ပုံတွေကိုအင်တာနက်ကနေအခမဲ့ကြော်ညာပေးနေတယ်လို့ပေါ့ရှင်။ဒါကြောင့်ဒီနမူနာတွေကိုကြည့်ပြီးတော့မြန်မာပြည်ရဲ့တရားဥပဒေစိုးမိုးရေးအဖွဲ့တွေကတော့ဒီလိုမျိုးစစ်တွေမှာပြစ်မှုတွေကျူးလွန်နေတဲ့တရုတ်ရာဇဝတ်ခိုင်းတွေကိုလက်နက်မီနိုင်ပါမလားလို့စိုးရိမ်မိတာပါ။ကမ္ဘောဒီးယားနိုင်ငံကနေတက်ခေါက်ပြီးပြေးလာတဲ့တရုတ်တွေကအခုကရင်ပြည်နယ်မှာမျိုးသစ်ထောင်နေကြတာပေါ့လေ
ဆိုတော့အခုမျိုးသစ်တွေလုံနေတဲ့နေရာဘက်မှာတိုင်းသားလက်နက်ကိုင်အဖွဲ့နဲ့တိုက်ပွဲတွေလည်းမရှိပါဘူးမဟုတ်လားအဲ့တော့ ပြည်ကရဆက်ရေးတွေလုံးဝရယူထားပြီးဖြစ်တယ်ဆိုတော့ဒီအချိန်မှာတရားဥပဒေစိုးမိုးမှုကမရှိနိုင်သေးဘူးဆိုတဲ့သဘောပေါ့
Non state armed group like the DKBA it gives it the authority it gives that group the authority to control its own territory and to be main source of
ထိုင်းနေမှာနေဆက်တဝိုင်းကိုယ်ပိုင်အုပ်ချုပ်ခွင့်ရထားတဲ့အပြည့်ရအဖွဲ့ပေါ့နော်နေသားကောင်တပ်ဖွဲ့ DKBA ကပဲတရားဥပဒေစိုးမိုးရေးတာဝန်ကိုအဓိကယူထားရတဲ့သဘောဖြစ်နေတယ်လေဒီလိုအခြေအနေမျိုးမှာတရုတ်တွေကတမင်အခွင့်ကောင်းယူလာပေါ့လေဆရာမြောက်မျိုးတည်စီမံကိန်းဆောင်နေတယ် KNU နေမြေမှာလည်းဒီသဘောပါပဲ
နောက်ပရစ်လာရေးတဲ့အထက်မှာဒီမြို့သစ်စီမံကိန်းတွေဟာမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကမရှင် MIC ရဲ့ဘုတ်တူညီမှုရောမြန်မာစစ်တော်ရဲ့သဘောတူညီမှုရောအစည်းအဝေးပြုမှုရောရယူထားခြင်းမရှိဘူးလို့လည်းဖော်ပြထားတာတွေ့ရပါတယ်။ဆိုရင်ဘယ်လိုလုပ်ပြီးတော့ဒီစီမံကိန်းတွေစတင်လာပါသလဲ
Now that's not entirely true. The first one got preliminary approval from MIC in several years ago to build a housing estate on a small tract of land.
I don't know about that. But they have a lot of money in the area. They have a lot of money. ဒီမှာရင်းနှီးမြှုပ်နှံမှုကော်မရှင်ကနေပြီးတော့ပထမစီမံကိန်းအတွက်ပနာမသဘောတူခွင့်ပြုခဲ့တာကြာပါပြီ။ဒါပေမဲ့တရုတ်တွေကသတ်မှတ်ထားတဲ့မြေကျယ်ဝန်းထွက်ပိုတိုးချဲ့ပြီးတော့ကစီနိုလောင်းစားရုံတွေကိုပါခွင့်ပြုချက်မရှိဘဲဆောက်ခဲ့တာပါ။နေပြည်တော်ကအရသာအစိုးရမှဒုတ်ပိုင်ခွင့်အာဏာရှင်ရဲ့လို့ကျမမထင်ပါဘူး။သူတို့နဲ့ဆက်ဆံရေးအခြေအနေကိုပြောပြဖို့ကလည်းခက်ပါတယ်။တရုတ်နိုင်ငံယူနန်ပြည်နယ်နဲ့တခြားဒေသကအဖွဲ့အစည်းတွေကိုစားဆိုပြီးတော့ကရင်ပြည်နယ်အတွက်ဝေကျင်းတဲ့စစ်ပစ္စည်းတွေကိုဝန်ကြီးချုပ်စီကမျက်နှာသာရအောင်တူတန်းနေတာရှိပါတယ်။ယူနန်ဆိုရနဲ့ပတ်သက်နေတာလည်းဖြစ်ကောင်းဖြစ်နိုင်တယ်။တက်အပ်တော့မပြောနိုင်ပေမဲ့လို့ဆန်းတော့ဆန်းတယ်လို့ပြောရမှာပေါ့လေ။စစ်တပ်အုပ်ချုပ်မှုအောက်ကတရားဥပဒေစိုးမိုးရေးရဲတပ်ဖွဲ့ကလည်းတရုတ်ကရာဇဝတ်ခိုင်းနေလို့ဘာမှမလုပ်ဘဲလက်ပိုက်ကြည့်နေတာကတော့စိတ်ပြစ်စရာကောင်းပါရဲ့။နေသားဆောင်တက်ဆိုတာကလည်းတက်မလို့ရဲ့လက်အောက်ခံပြည်သူစစ်ဖြစ်သလိုနေဆက်လုံခြုံရေးဝန်ကြီးဌာနလက်အောက်ကပါပဲ။နေသားဆောင်တက်လို့တမန်တက်မလို့နဲ့ဆက်ဆက်နေရလို့လည်းအသေးပဲဖွင့်လို့ရပါတယ်။ဒါကြောင့်ဒီမျိုးသစ်ကြီးနှစ်မျိုးတိစောက်နေတဲ့ KNU ရဲ့လှုပ်ရှားမှုတွေမှာစစ်တပ်ကတနည်းမဟုတ်တနည်းပတ်သက်နေတယ်လို့ယူဆနိုင်ပါတယ်။ဥပဒေပေါင်းပြင်ပကနေပြီးတော့ KNU ကိုလုံခွင့်ပေးထားနိုင်တာကလည်းစစ်တပ်ပဲရှိပါတယ်
။အဲ့လိုတချို့ဟာတွေကခွင့်ပြုချက်နဲ့လုပ်တယ်ပဲထားပါတော့။သတ်မှတ်ထားတဲ့ဘောင်အတွင်းကလုတ်ကြတာဟုတ်မဟုတ်ဆိုတာကအစိုးရကစောင့်ကြည့်စစ်ဆေးတာ monitoring လုပ်တာတော့မရှိပါခင်
။ Well, I don't think the government in Naypyidaw and the elected government of Karen State don't really have authority. It's difficult to tell what the relationship is because some of the
Soya Simayo, Kinyin Pine ga Yatta Soya Simayo di yutte de ne patet pi lo lou pai ngwe ana shi ye lo chuma ma tin ma u. Thuru ne sat san yi achi ni ko pyo pya mo ga le khet ba de. Tiyu nai ngan Yunnan pi de ne tacha de da ga apwe si de ye ko sa so pi lo Kinyin Pine de twet ဝေကျင်းတဲ့ဆေးပစ္စည်းတွေကိုဝင်ကြီးချုပ်စီကမျက်နှာသာရအောင်တူတန်းနေတာရှိပါတယ်။ယူနန်ဆိုရနဲ့ပတ်သက်နေတာလည်းဖြစ်ကောင်းဖြစ်နိုင်တယ်။တက်အပ်တော့မပြောနိုင်ပေမဲ့လို့ဆန်းတော့ဆန်းတယ်လို့ပြောရမှာပေါ့လေ။စစ်တပ်အုပ်ချုပ်မှုအောက်ကတရားဥပဒေစိုးမိုးရေးရဲတပ်ဖွဲ့ကလည်းတရုတ်ကရာဇဝတ်ခိုင်းနေလို့ဘာမှမလုပ်ဘဲလက်ပိုက်ကြည့်နေတာကတော့စိတ်ဖြစ်စရာကောင်းပါရဲ့
။အဲ့လို့ဆိုရင်ဒီကိစ္စမှာတက်မတော်ဓမ္မမိုလ်လေဗယ်ကြီးအဲ့ဒီဒေသမှာတာဝန်ထမ်းဆောင်ရတဲ့မြန်မာစစ်တပ်ကသူတို့ကိုယ်တိုင်ဒီလုပ်ငန်းတွေမှာပါဝင်ပတ်သက်နေတယ်လို့ပြောနိုင်လားခင်ဗျ။
Well, the BGF comes under the Temedor. The BGF is a division of the Temedor. It comes under the Ministry of Border Affairs.
And so by definition, Temedor is a local municipality. နေဆက်လုံခြုံရေးဝန်ကြီးဌာနလက်အောက်ကပါပဲ။နေသားဆောင်တက်လုပ်တဲ့မြတ်တမတော်နဲ့ဆက်ဆက်နေတယ်လို့လည်းအသေးပဲဖွင့်လို့ရပါတယ်။ဒါကြောင့်ဒီမျိုးသစ်ကြီးနှစ်မျိုးတိဆောက်နေတဲ့ KNU ရဲ့လှုပ်ရှားမှုတွေမှာစစ်တပ်ကတနည်းမဟုတ်တနည်းပတ်သက်နေတယ်လို့ယူဆနိုင်ပါတယ်။ဥပဒေပေါင်းပြင်ပကနေပြီးတော့ KNU ကိုလုံခွင့်ပေးထားနိုင်တာကလည်းစစ်တပ်ပဲရှိပါတယ်
။ကျွန်တော်ဆက်ဆက်ပြီးနေချင်ပါတယ်။တကယ်တော့ရှမ်းပြည်ဘက်မှာအခြေစိုက်တဲ့အတိုင်း KIU ခွဲထွက်အဖွဲ့တစ်ဖွဲ့သူတို့လည်းပဲအပြည့်ရပြီးတော့နေကြဆောင် BGF လုပ်နေတယ်။အဲ့ဒီတပ်ဖွဲ့ကတလောတုံးကမူရေးဆေးဝါးတွေလုပ်နေတဲ့အတွက်ဆိုပြီးတော့တပ်မတော်ကသူတို့ကိုလက်နက်ဖြုတ်သိမ်းထိန်းချုပ်လိုက်တယ်လို့သိရပါတယ်။အခုဒီကရင်ပြည်နယ်မှာဖြစ်နေတဲ့ကိစ္စကိုရာဇဝတ်မကင်းတဲ့ကိစ္စတွေပတ်သက်နေတယ်ဆိုတော့ဒီက BGF တို့ကအဲ့တမတော်ကအလားတူထိန်းချုပ်မှုတွေမလုပ်နိုင်ဘူးလားမလုပ်ဘူးလားဘာကြောင့်မလုပ်ဘူးလဲသိရင်ပြောပါဦးခင်ဗျာ
I don't know the answers to those questions because I don't do law enforcement in Myanmar but I would say that it's a very dangerous situation and I think it just illustrates how the 2008 constitution has created
ဒီမှာဒီရဲ့တရားဥပဒေစိုးမိုးရေးကိုကျွန်မထဲထဲဝင်မသိပါဘူး။ဒါပေမဲ့ဒီမျိုးသစ်တွေရဲ့အခြေအနေကတိတ်အန္တရာယ်ရှိတယ်လို့ပြောနိုင်ပါတယ်။ဒါဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကဖန်တီးထားတဲ့ခြားနားတဲ့မတူညီတဲ့အစိုးရနှစ်ရရှိနေတယ်ဆိုတာကိုပုံဖော်လိုက်တဲ့သဘောပါပဲ။ဒီဆက်ကစက်မတော်အပါဝင်ဒက်နဲ့ကြိုင်တွေထိစုပ်တဲ့အစိုးရနဲ့နောက်တစ်ဖက်ကပြည်သူတွေရွေးကောက်ထားတဲ့အရတားအစိုးရဖြစ်ပါတယ်။ရေကောက်ခံရတာအဆရာကဒီလိုမျိုးကစူဝိုင်းနေတယ်သူတို့ကဖြစ်အောင်ကြိုးစားနေပြီးတော့အထိုင်ရအောင်မြင်နေတာတွေ့ရပါတယ်ဒါပေမဲ့အစိုးရလက်နက်မမီတဲ့နေရာတွေမှာတခြားအဖွဲ့ကဥပဒေနဲ့ခွင့်ကောင်းယူတိုးချဲ့လုပ်ကိုင်နေတာကတော့နိုင်ငံမှာမတူညီကွဲပြားခြားနာတဲ့အစိုးရကြီးရရှိနေတယ်ဆိုတာကိုပုံဖော်ပြသနေတာပါပဲရှင
်နောက်ပရစ်လာရေးထားတဲ့ဒေါင်းစင်ထဲမှာကိုနှိုက်ကဒီလိုရက်တွေဟာငင်းငယ်ကြီးကိုချင်းချောင်းနေဆိုတာသိအရေးကြီးတဲ့ကိစ္စပါဒီတောင်းစီသူတွေတချို့ကပြောကောင်းပြောမှာပေါ့လေဒါဟာညဉ့်ဉန်းကြီးအတွက်လိုက်ပြောထားတာလို့အဲ့ဒါအခုညဉ့်ဉန်းနဲ့ဘယ်လိုဆက်ဆက်လဲဆိုတာနဲ့ပြောပြပါခင
် Well I don't think it adds anything positive to the peace process but the peace process is part of the problem because the peace process has concentrated almost exclusively on the nationwide
ဒီလိုသင်္ဘန်ကြီးတွေကညဉ့်ဉန်းကြီးအတွက်အကျိုးရှိမယ်လို့မထင်ပါဘူးငင်းငယ်ရေးလုပ်ငန်းရှင်ကိုနိုင်ကူကဒီပြဿနာရဲ့တစိတ်တစ်ပိုင်းပဲလို့ပြောလို့ရပါတယ်ငင်းငယ်ရေးလုပ်ငန်းရှင်ကလုံခြုံရေးကိစ္စအတွက်တနင်္ဂနွေလုံးအပြည့်ခန့်ရက်စဲရေးကိုပဲအာရုံစိုက်နေလို့ပါပဲတက်မတော်ကလုံခြုံရေးကိုထိန်းချုပ်နေတာဖြစ်ပြီးတော့ငင်းငယ်ရေးလုပ်ငန်းရှင်ရဲ့အစိတ်ပိုင်းတွေဖြစ်တဲ့နိုင်ငံရေးစီးပွားရေးနဲ့လူမှုရေးကိစ္စတွေကိုထဲထဲဝင်ဝင်ဆွေးနွေးခင်မရအောင်ပိတ်ပင်နေတာပါရက်သားကြည့်သူတွေအနေနဲ့လည်းသူရဲ့စိုးရင်ကြောင်းကြမှုတွေကိုငင်းငယ်ရေးလုပ်ငန်းရှင်မှာပါဝင်ဆွေးနွေးခင်မရကြပါဘူးတက်နဲ့ကင်တွေအတွက်ပြီးသားလို့ဖြစ်နေတာပါတမရအပါဝင်ပေါ့လေဒက်နဲ့ကိုင်းအဖွဲ့လေးကညီငယ်ရဲ့လုပ်ငန်းစဉ်ကိုအတုံးချပြီးတော့တိုင်းပြည်မှာဩဇာကောင်းမှုနိုင်အောင်ဒုတ်ပိုင်ခွင့်ပေါင်းကိုကျေပြအောင်ချဲ့ထွင်နေကြတယ်ဒါကြောင့်မလို့ရေရှည်မှာညီငယ်ရေးအတွက်အလားအလာမကောင်းဘူးလို့ပြမယူဆပါတယ်ရှင
် COVID-19 ကရောဂါဖြစ်ပွားနေချိန်မှာနောက်ကျောင်းမရှင်တဲ့တရုတ်ကမ္ပဏီတွေကရင်ပြည်နယ်မှာနယ်မြေစစ်တွေရယူလာတဲ့အတွက်ကြောင့်ညီငယ်ရေးအတွက်အန္တရာယ်ဖြစ်လာနိုင်တယ်ဆိုတဲ့လစ်လာစင်စစ်ချက်စာတမ်းရေးသားသူပစ္စလကလပ်ကိုဆက်သွယ်မေးမြန်းချက်ပထမပိုင်းဖြစ်ပါတယ်ဒုတိယပိုင်းမှာတော့ဒီလုပ်ငန်းတွေဟာနိုင်ငံတကာအကျိုးစီးပွားနဲ့ဘယ်လိုပတ်သက်နိုင်ကြလဲမြန်မာနိုင်ငံအနေနဲ့ရောဘယ်လိုနည်းနဲ့ဒီကိစ္စကိုဆောင်ရွက်နိုင်မလဲဆိုဆက်လက်ဆွေးနွေးထားပါတယ်ခင်ဗျာကျေးဇူးတင်ပါတယ်ကျွန်တော်ကျော်စံပါပါ
ပါရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတီလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်း season လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်ရင်းနှီးကလေးတွေအိမ်ထဲမှာအနေများလာတဲ့အခါကိုလက်လှောက်မှုတွေနဲ့ပါလာပြီးမိုဘိုင်းဖုန်းနဲ့တက်ဘလက်အသုံးပြုမှုတွေများပြားလာတာကိုတွေ့ရပါတယ်screen time တွေများလာပြီးကိုလက်လှောက်မှုတွေနေပါလာတဲ့အခါယင်းနှင်းကလေးတွေရဲ့စိတ်ရှင်လန်းမှုနဲ့ဉာဏ်ရည်တူးတက်ရည်ကိုထိခိုက်လာနိုင်တာကြောင့်ယင်းနှင်းပြည်ဝတွေအနေနဲ့မိမိတို့ရဲ့ယင်းနှင်းငယ်လေးတွေကိုကိုလက်လှောက်မှုရရှိအောင်ကူဆိုင်လှူဆောင်ပေးတင်တယ်လို့ကလေးတခုဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဦးရဲမြင့်ကျော်ကအခုလိုပြောပါတယ
်အဲ့ဒါကအရေးကြီးပါတယ်နော်ကစားပြည်တာကိုလက်လှောက်မှုရှိတာဒီကိုကာယကျန်းမာရေးရောစိတ်ရှင်လန်းတက်ကြွရေးရောဉာဏ်ရည်တူးတက်ရည်ရောအလုံးတွေအကျိုးရှိပါ
စမတ်ဖုန်းတွေပါဝင် screen bar ရဲ့ပစ္စည်းတွေကိုပေးသုံးသင့်မသုံးသင့်ဆိုတာနဲ့ပတ်သက်ပြီးရင်းနှီးမြှုပ်ရည်ကြမှာသဘောထားအမျိုးမျိုးကွဲလွဲနေကြတာပါရင်းနှီးကလေးတွေကိုအသက်ပနနှစ်မှာစမတ်ဖုန်းစပြီးပေးသုံးသင့်တယ်ဆိုတာကိုလည်းတိတိကျကျသိကျင်နေကြတာဖြစ်ပါတယ်စမတ်ဖုန်းပါဝင် screen bar ရဲ့ပစ္စည်းတွေကိုရင်းနှီးကလေးတွေအသက်နှစ်နှစ်မပြည့်ခင်မှာလုံးဝပေးမသုံးသင့်ပဲအသက်နှစ်နှစ်ပြည့်ပြီလို့ဆိုရင်တော့မှအကန့်အသတ်နဲ့သာပေးသုံးသင့်တယ်လို့ကလေးထုကုဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဦးကျော်လင်းကပြောပါတယ်
ကျွန်တော်တို့အနေနဲ့တော့ကလေးအသက်နှစ်နှစ်အောက်မှာ
screen time တွေအားလုံးကိုကျွန်တော်တို့ကန့်တတ်ပါတယ်အဲ့တော့ဖြစ်နိုင်ရင်တော့နှစ်နှစ်အောက်မှာเนาะဒီ smartphone မှာမကောက်ဘူး game တွေเนาะတခြားဒီ screen ပါတဲ့เนาะပစ္စည်းတွေကသူတို့ပေးမတုံတင်ပါဘူးနှစ်နှစ်အထက်မှာတော့ဒိုင်းတာတစ်ခုအထိကျွန်တော်တို့ပေးတက်ပါတယ်
စော်ကစားတာဟာရင်းသွေးငလေးတွေရဲ့ကုကရာကျက်မာရည်နဲ့အုံနောက်ဖွံ့ဖြိုးရည်ကိုပါအကျိုးရှိစေတယ်လို့ပညာရှင်တွေကသုံးသပ်ကြတာပါရင်းသွေးငလေးတွေရဲ့အချိန်အားလုံးကိုပညာတင်ညာမှုတစ်မျိုးတည်းအတွက်မကုံဆုံးစေပဲစော်ကစားဖို့အတွက်ကိုလည်းအချိန်ပေးတင်တယ်လို့ဗမောက်ခဒေါက်တာဦးကျော်လင်းကပြောပါတယ
်တန်ဆီလွန်ပေးပေါ့နော်လုံးဝထိန်းချုပ်ထားတာမကောင်းတယ်လို့တနေ့လုံးကစားရင်တော့လည်းမကောင်းဘူးပေါ့လေနော်နောက်ကစားတဲ့နေရာမှာလည်းအန္တရာယ်ရှိရင်တော့မကောင်းဘူးပေါ့ဒါပေမဲ့လည်းကျွန်တော်တို့ကတော့ကလေးငယ်တွေကိုကစားခွင့်တွေမှာနော်ဒီအထူးသဖြင့်အန္တရာယ်ကင်းတဲ့ကစားခွင့်တွေမှာတတ်မှတ်တဲ့အချိန်အတိုင်းတာတွေကတော့ပြီးပြီးကစားတင်ပါတယ်နော်ကျွန်တော်တို့ဒီမှာရှိတဲ့ကလေးတွေကအကြောင်းတွေစာတွေကျူရှင်နေနဲ့ပဲအချိန်ကုန်နေမဲ့အစားကစားဖို့အချိန်အတိုင်းတာတစ်ခုအထိပေးဖို့ပေးရပါမယ
်ရင်းနှီးကလေးတွေညံရီထက်မြက်စီဖို့အတွက်ညံကောင်းစေတဲ့အစားတောက်နဲ့စီဝါတွေကိုတိုက်ချွေးကြတာဟာလည်းအလေးချင်းတစ်ခုလို့ဖြစ်နေပါညံကောင်းစီတဲ့အစားတောက်တဲ့ဆေးဝါးတွေကိုတိုက်ကြည့်တဲ့ဟာရင်းနှီးငယ်လေးတွေကိုအမှန်တကယ်ညံရီထက်မြက်စီနိုင်ပါသလားလို့မေးကြည့်တဲ့အခါကလေးတစ်ခုဆရာဝန်ကြီးတွေကအခုလိုပြောကြပါတယ
်ကျွန်တော်တို့အနေနဲ့တော့ညံရီထက်အောင်ဆိုပြီးသေးကြတာတခုကတော့ညံရီထက်တဲ့ဆေးတော့မရှိဘူးဗျဒါတော့သေကြတယ်နော်ညံကောင်းစီမရှိဘူးအစာအာဟာရမှာလည်းဒီအာဟာရကညံရီအတွက်ပိုကောင်းတယ်ဆိုတာတော့လည်းပြောလို့မရဘူးပေါ့ဒါပေမဲ့ကလေးတွေအတွက်လိုအပ်တဲ့ဒီကျွန်တော်တို့နော်ကာဘိုဟိုက်ဒရိတ်ဓာတ်ပရိုတင်းဓာတ်နော်နောက်စီဓာတ်နောက်အသီးအနှံတွေနော်နောက်ပရိုတင်းတွေဗီတာမင်တွေပေါ့နော်ဆိုတော့ဒါတွေကိုပုံမှန်မျှမျှတတစားမယ်ဆိုရင်ဒါအဟာရပိုင်းကနေပြီးတော့ကလေးတယောက်ရဲ့ညံရီကိုအထောက်အကူပြုမှာပါဒါပေမဲ့မိဘတွေသိဖို့ကကလေးတယောက်ရဲ့ညံရီကိုအထောက်အကူပြုနေတဲ့ဒီနေ့ပြောရင်ညံရီကိုထိန်းချုပ်ထားတဲ့တခြားအကြောင်းရင်းတွေလည်းအများကြီးရှိပါတယ်ခင်ဗျာ
ဆရာအဟာရရွေးချယ်ကျူးမေးလိုက်လို့ရင်သွေးတွေညံရီထက်သွားတဲ့ဆရာကိစ္စကိုယုံကြည်မရှိပါဘူးန
ော်ပမာပြီမှာကလေးဥနှုတ်အောင်ကျော်ယောဂါတွေအများစုဖြစ်ရတဲ့အကြောင်းရင်း၃ခုကိုကာကွယ်ပေးနိုင်မယ်ဆိုရင်ဒါကလေးဥနှုတ်အောင်ကျော်ယောဂါတွေအတွက်အများကြီးကောင်းပါတယ်နံပါတ်၁ကပါလဲဆိုလို့ရှိရင်ဒီကလေးမွေးတဲ့အချိန်မှာကလေးတွေကိုနော်ဒီတက်ချွန်းတဲ့သူတွေနဲ့ဆေးဥစင်ကန်းတွေမှာမမွေးဘဲနဲ့အိမ်နေမှာပဲမတက်ချွန်းနားမလဲတဲ့သူတွေနဲ့မွေးနေတာမျိုးတွေဟာဒါတော်တော်လေးကလေးဥနှောက်အောင်ကျော်ကိုထိခိုက်တဲ့အပိုင်းတွေဖြစ်ပါတယ်ဒါတစ်ခုသတိထားသင့်ပါတယ်နံပါတ်2ကတော့ပိုးမွှားတွေဟာကလေးတွေရဲ့ဥနှောက်ကိုထိခိုက်ပါတယ်ဒါကြောင့်ကလေးတွေဟာနိုင်ငံတော်အစိုးရကအလကားပေးတဲ့ဆေးတွေကိုတကယ့်ကိုတန်ဖိုးရှိရှိတန်ဖိုးထားပြီးတော့ကာကွယ်ဆေးတွေထိုးနှံသင့်ပါတယ်နောက်ဆုံးနံပါတ်3ချက်ကတော့အထူးသဖြင့်ကျွန်တော်ရှေ့မှာပြောသွားသလိုအသက်2နှစ်အောက်ကလေးတွေပေါ့နော်ဆိုတော့အဲ့အသက်2နှစ်အောက်ကလေးတွေမှာမိဘတွေကကလေးတွေအတွက်အများကြီးချိန်ပေးသင့်ပါတယ်သူတို့ရဲ့အာဟာရသူတို့ရဲ့ပြုစုပြောထောင်တဲ့အပိုင်းလေးတွေဒါလေးတွေကိုကောင်းကောင်းကယူဆိုင်ပေးမယ်ဆိုရင်ဒီ၃ချက်ဟာကလေးတွေရဲ့အုံနောက်အောင်ကျော်ပိုင်းကိုအများကြီးကာကွယ်ပေးနိုင်မှာဖြစ်ပါတယ်
။ကျန်းမာတန်ဆန်းပြီးညာရီထက်မြက်တဲ့ရင်းသွေးငယ်လေးတွေဖြစ်လာစေဖို့အတွက် screen time တွေကိုလျှော့ချပြီးကိုယ့်လက်လွှတ်ရှောက်မှုရရှိအောင်လှူဆောင်ပေးဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
မြန်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသည် DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသည်ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3 Joru တွေကနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းရန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်ဒီမှာပါကျွန်တော်ရနိုင်မှာယူရီရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီဘက်ကတချို့နိုင်ငံတွေမှာတော့အမှတ်ပေးဘောလုံးပွဲတွေကိုပြန်ဆောက်ဖို့အတွက်ပြင်ဆင်နေကြပါပြီ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်နဲ့ UEFA ဥရောပဘောလုံးဖွဲ့ချုပ်တို့ကဘောလုံးဖွဲ့ချုပ်တွေနဲ့ club အသင်းတွေကိုဒေါ်လာ100ကျော်အကူအညီပေးလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကရောဂါစိုးရိမ်မှုတွေရှိနေတဲ့ကြားမှာပဲနီကာရာဂွားနိုင်ငံမှာတော့လက်ဝဲပွဲတစ်ပွဲကိုပြည်သက်တွေလာပြီးတော့အားပေးခဲ့ကြပါတယ်ဒီသတင်းတွေပါဝင်တစ်ပတ်အတွင်းတခြားစိတ်ဝင်စားစရာအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာယောဘကနိုင်ငံတချို့မှာတော့မပေးဘောလုံးပွဲတွေကိုပြန်ဆောက်ဖို့ပြင်ဆင်နေပါပြီ။အီတလီမှာတော့ဗိုင်းရပ်စ်ကြောင့်သေဆုံးမှုတွေပုံမှန်ကျဆင်းလာနေတဲ့အတွက်အပြင်းမထွက်ပဲ
အိမ်ထဲမှာပဲနေဖို့ကန့်သတ်ထားတာတွေကိုလည်းဖြည်းဖြည်းချင်းပြန်လျှော့ပေးလာနေပြီးတော့စီးရီအသင်းတွေကိုလည်းလာမဲ့မေလ၄ရက်နေ့မှာပြန်လေ့ကျင့်ဖို့အစိုးရကခွင့်ပြုလိုက်ပါတယ်
Ora le posso assicurare che il ministro Spadafora si
Cosa ha detto Maro ti ha un ideo ခက်ခွာွာနေပြီးတော့လေ့ကျင့်မှုတွေကိုလုပ်ပြီးတူးချင်းစီလုပ်သွားအောင်ဖြစ်ပြီးတော့မေလ၁၈ရက်နေ့မှာတော့အတင်းလိုက်လေ့ကျင့်မှုတွေကိုပြန်ဆောက်ရမယ်ဆိုပြီးတော့ပြောထားပါတယ်စီးရီဘောလုံးပွဲတွေကိုဇွန်လ၂ရက်နေ့မှာပြန်ဆောက်ဖို့အခုလောလောဆယ်မှာရက်သတ်မှတ်ထားပါတယ်ဂျာမန်ဘွန်ဒက်စ်လီဂါမှာတော့မေလ၉ရက်နေ့မှာဆောက်ဖို့လှုပ်ထားပေမဲ့အစိုးရစီကနေခွင့်ပြုချက်ကိုစောင့်နေတော့မှဖြစ်ပါတယ်ဒါမဲ့လည်းအခုအချိန်ထိတော့အစိုးရဘက်ကမေ9ရက်နေ့မှာပြန်ဆောက်ဖို့ကိစ္စကိုအတိမပြုသေးပါဘူး။စပိန်ဘက်မှာတော့ဘောလုံးပွဲတွေကိုပြန်ဆောက်ကြနေပြီမဲ့လည်းလူရသည်မတိုင်ခင်ပြန်ဆောက်ဖို့တော့မဖြစ်နိုင်ဘူးဆိုပြီးတော့ဂျမားရေးဝန်ကြီးကပြောလိုက်ပါတယ်။လာလီဂါဥက္ကဋ္ဌဟာဗီယာတက်ဘက်စ်က1ဘီလီယံလောက်အထိအရှုံးပေါ်မဲ့ကိစ္စကိုရှောင်ရှားနိုင်အောင်ဆိုပြီးတော့ပြန်ဆောက်မဲ့ရက်ကိုမေလ29ရက်ဒါမှမဟုတ်ဇွန်လ9ရက်ဒါမှမဟုတ်ဇွန်လ28ရက်နေ့တွေမှာပြန်ဆောက်ဖို့အလုပ်ထားတာပါ။ဒါမဲ့စပိန်ဂျမားရေးဝန်ကြီးဆော်ဗာဒိုအီယာကတော့ဘောလုံးပွဲတွေကိုဒီနွေရာသီမတိုင်ခင်ပြန်ဆနိုင်မလားဆိုတာကိုသူ့အနေနဲ့အခုချိန်မှာမပြောနိုင်ဘူးဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာအချိန်ထဲမှာပဲပရီးမီးယားလိဂ်ပွဲတွေကိုပြန်ဆဖို့အတွက်လည်းဖြစ်စင်နေပါပြီမီလာကုံမှာပြန်ဆနိုင်ဖို့မျှော်လင့်နေတယ်လို့လည်းဆိုပါတယ်ပြန်ဆတဲ့အခါမှာလည်းကစားသမားတွေနဲ့အသင်းတွေအနေနဲ့ပွဲကစားမဲ့ကာလတစ်လျှောက်လုံးမှာဟိုတယ်တွေမှာပဲနေပြီးတော့ကစားသွားဖို့စဉ်းစားနေတယ်လို့လည်းဗြိတိန်သတင်းစာတွေကဖော်ပြနေပါတယ်အစနောအသင်းကတော့အခုတော့ကစပြီးတော့သူတို့ရဲ့လေ့ကျင့်ရေးခွင့်တွေကိုပြန်ပြီးတော့ဖွင့်လိုက်ပါပြီ။ကစားသမားတွေအနေနဲ့တယောက်တည်းလာရမှာဖြစ်ပြီးတော့သတ်မှတ်ထားတဲ့အတိုင်းတယောက်နဲ့တယောက်ခက်ခွာခွာနေပြီးတော့လေ့ကျင့်သွားမှာဖြစ်တယ်လို့အစနောဘက်ကပြောလိုက်ပါတယ်ခင်ဗျာ။အီတလီ၊ဂျာမနီနဲ့အင်္ဂလန်တို့ကဘောလုံးပွဲတွေကိုပြန်စဖို့လုပ်နေပေမဲ့နယ်ဇီလန်ကတော့ဒီ2019-2020ဘောလုံးရာသီကိုဖျက်လိုက်ပြီးတော့ချန်ပီယံဆုကိုလည်းဘယ်အသင်းကမှမပေးဖို့ဆုံးဖြတ်လိုက်ပါတယ်။နယ်ဇီလန်ဘောလုံးအဖွဲ့ချုပ်အပါအဝင်အသင်းအနေနဲ့ကစားသမားတမကတွေပြီးခဲ့တဲ့ဧပြီလ24ရက်နေ့မှာတွေ့ဆုံပြီးတော့အဲ့လိုဆုံးဖြတ်ချက်ချလိုက်တာပါ။ဒါမဲ့လည်း Ajax နဲ့ AZ Alkmaar တို့နှစ်သင်းဇယားထိပ်မှာအမှတ်တူနေတာကြောင့်လာမယ့်နှစ် Champions League ကိုတော့ဝင်ခွင့်ရကြမှာဖြစ်တယ်လို့ဆိုပါရခင်ဗျာ COVID-19 ကပ်ရောဂါကြောင့်ကမ္ဘာတော်မှာရှိတဲ့ဘောလုံးအဖွဲ့ချုပ်တွေကိုကူညီဖို့အတွက် American Dollar တန်150အသုံးပြုသွားမယ်ဆိုပြီးတော့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကပြောလိုက်ပါတယ်။ Virus ကြောင့်စီးပွားရေးရိုက်ခတ်မှုတွေကိုကူညီဖို့ FIFA ကစဉ်းစားနေတာဖြစ်ပြီးတော့အဖွဲ့ဝင်နိုင်ငံတွေကဒီအဖွဲ့ချုပ်212ခုကိုလာမယ့်ရက်တွေအတွင်းမှာပထမအဆင့်အနေနဲ့ဒေါ်လာ5သိန်းစီပေးသွားမှာဖြစ်တယ်လို့ပြောပါတယ်။FIFA ကအဲ့လိုအကူအညီတွေပေးနေချိန်မှာပဲ UEFA ဥရောပဘောလုံးဖွဲ့ချုပ်ကလည်းကလပ်အသင်းတွေကိုကူညီဖို့အတွက် Euro 80ပေးသွားမယ်ဆိုပြီးတော့ပြောပါရယ် Euro 2020ဥရောပပလာချင်းစစ်ပွဲတွေမှာလက်ရွေးစင်အသင်းအတွက်ကစားသမားတွေကိုလွှတ်ပေးတဲ့ကလပ်အသင်းတွေကိုပေးသွားမှာဖြစ်ပြီးတော့အခုလိုဘန်နာရေးအခက်အခဲဖြစ်နေချိန်မှာအသင်းတွေကိုကူညီဖို့ငွေတွေအများဆုံးရဖို့ကသူတို့ရဲ့တာဝန်ဖြစ်တယ်ဆိုပြီးတော့ UEFA ဥက္ကဋ္ဌ Alexander Safran ကပြောကြားလိုက်ပါရယ်အင်္ဂလန်ကကွာကြောဘောလုံးသမားဒေးဗစ်ဘက်ခမ်ကတော့ကိုရိုနာဗိုင်းရပ်စ်ကယ်ဆယ်ရေးရမုံငွေဘောလုံးပွဲကိုကျင်းပပြီးတော့ဒီမှာပရိသတ်တွေနဲ့အတူကိုယ်တိုင်ဝင်ကစားသွားမယ်ဆိုပြီးတော့အကြေညာလိုက်ပါတယ
် Hi everyone it's David here I wanted to let you all know that I'm joining some great friends help
ကိုရိုနာဗိုင်းရပ်စ်ကယ်ဆယ်ရေးအတွက်လိုအပ်နေတဲ့ငွေကိုရမုံငွေဖြည့်ကောက်ခံသွားမယ် All in challenge လှုပ်ရှားမှုမှာကျွန်တော်အပြည့်အဝပါဝင်သွားမှာပါဒီကယောဂါစုကြီးကြောင့်ဒုက္ခရောက်သွားတဲ့မိသားစုတွေအများကြီးရှိပြီးသူတို့တွေဟာစားစရာဝယ်ဖို့အတွက်တောင်အခက်အခဲတွေနဲ့ရင်ဆိုင်နေရပြီးတော့ဒီလိုခက်ခဲတဲ့အချိန်တွေအောက်မှာအကူအညီတွေနေ့တိုင်းပေးနေတဲ့ပရဟိတလုပ်ငန်းတွေကိုကျွန်တော်တို့ကူညီသွားကြပါတယ်ဒါကြောင့်ကျွန်တော်ရဲ့ Inter Miami အသင်းအနေနဲ့ထူးခြားတဲ့အတွေ့အကြုံတစ်ခုပေးဖို့တို့ကမ်းလှမ်းကြပါတယ်ခင်ဗျားနဲ့နောက်တင်ငယ်ချင်း၄ယောက်ကကျွန်တော်အသင်းနဲ့ Inter Miami အသင်းရဲ့လေ့ကျင့်ရေးကွင်းမှာတစ်ဖက်၅ယောက်စီကစားရမှာပါဒီနော်ကျွန်တော်တို့အတူနေလဲစားစားကြမယ်အဲနောက်မှာတော့ Inter Miami ဘွဲကိုကျွန်တော်နဲ့နောက်အသင်းပိုင်ရှင်တူဖြစ်တဲ့ Jorge Mas တို့နဲ့အတူအသင်းပိုင်ရှင်တွေကြည့်တဲ့နေရာကနေအတူကြည့်ရမှာဖြစ်ပါတယ်အဲနောက်မှာတော့ကျွန်တော်တို့အသင်းအတွက်စောက်ထားတဲ့ဒီဘောလုံးကွင်းသစ်ကြီးကိုအထူးဧည့်သည်တော်အဖြစ်လှည့်ပြီးကြည့်ခွင့်ရမှာပါ Miami ဟာအလွန်ထူးခြားတဲ့နေရာဖြစ်ပြီးဒီခွင့်ရေးကလည်းထူးခြားတဲ့အတွေ့အကြုံတစ်ခုဖြစ်မှာပါ
ကြောင်သောသတင်းတွေဘက်ကိုဆက်မယ်ဆိုရင်တော့ပြည်ထောင်စုနိုင်ငံမှာကျင်းပမဲ့ Formula 1 Grand Prix ကားပြိုင်ပွဲကိုဖျက်လိုက်ပြီးဖြစ်ပါတယ်။ ရင်းသေး Grand Prix ကိုဖျက်လိုက်ပေမဲ့လည်းပထမကျင်းပမဲ့ Formula 1ကားပြိုင်ပွဲကိုတော့ပရိသတ်တွေမပါပဲတကပိတ်ကျင်းပသွားဖို့အတွက်ဆိုင်ရာတောင်းဝန်ရှိသူတွေကစီစဉ်နေကြပါတယ်ခင်ဗျာ Virus ကူးစက်မှုတွေကြောင့်ကမ္ဘာတစ်ဝန်းကအားကစားပွဲတွေအကုန်လုံးနှီးပါရနာထားပေမဲ့လည်း America တိုက်အလဲပိုင်းက Nicaragua နိုင်ငံမှာတော့ Virus Antigen တွေရှိနေတဲ့ကြားကပဲလက်ဝဲပွဲတွေကိုထိုးခဲ့ကြပါတယ်ပြီးကြတဲ့စနေနေ့ April 25ရက်နေ့ကလက်ဝဲပွဲ10ပွဲထိုးခဲ့ပြီးတော့ပရိသတ်တွေလည်းလာပြီးတော့ကြီးခဲ့ကြပါတယ်အမေပွဲစီစဉ်သူတွေကတော့ Virus ကူးစက်မှုတွေမပြတ်အောင်ဆိုပြီးတော့ပွဲဝင်မှာကိုပူချင်းတိုင်းတာနှာခေါင်းစည်းမျက်နှာဖုံးတွေဝေးတာလက်စေးရည်နဲ့ပူးသက်တာခဏတည်းကိုလည်းပူးသက်တာအပါဝင်ပရိသတ်တွေကိုတယောက်နဲ့တယောက်ချဲပြီးတော့ထိုင်ခိုင်းခဲ့ပါတယ်နီကရာဂွာနိုင်ငံမှာအခုချိန်ထိ virus ကူးစက်သူ73ယောက်နဲ့သေဆုံးသူ3ယောက်ပဲရှိတာကြောင့် social distancing လို့ခေါ်တဲ့တယောက်နဲ့တယောက်ခက်ခွာခွာနေဖို့အမိတ်မထုတ်ထားသလိုအားသာပွဲတွေကိုလည်းပရိသတ်တွေကိုကြည့်ဖို့ဆက်ပြီးတော့ခွင့်ပြုထားတာဖြစ်တယ်ဆိုတာပြောကြရင်လည်းပဲဒီတစ်ပတ်ရဲ့အားသာကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါမယ်
ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
် VOE American တရဲ့ဗုဒ္ဓဦးနဲ့ညဘက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတရင်ချင်းချက်ကိုတင်ပြပေးကြပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ကြီးကျယ်ထိခိုက်ခဲ့တဲ့လေကြောင်းလုပ်ငန်းတွေမှာအများပြည်သူယုံကြည်မှုရအောင်အချိန်ယူကြိုးပမ်းရလိမ့်မယ်လို့ဥရောပလေကြောင်းလိုင်းတစ်ခုဖြစ်တဲ့ Airbus ကဒီနေ့ပဲပြောလိုက်ပါတယ်ဗိုင်းရပ်စ်မကူးစက်အောင်ဟန်တားတဲ့အနေနဲ့ခီးသွွာလာမှုတွေကိုတားမြစ်ထားတယ်လို့လူတွေအင်ပြင်းမထွက်ကြတဲ့အတွက်လေလေကြောင်းလုပ်ငန်းတွေတည်တည်တသာကြာဆင်းနေတာပါထောင်နဲ့ချီတဲ့အလုပ်သမားတွေကိုအလုပ်နားခိုင်းထားပြီးမနစ်ကနဲ့ရှင်လေရင်အဆင့်40လောက်ရှော့ချပြေးဆွဲခဲ့ရတဲ့ဒီနှစ်ပထမ3လပတ်အတွင်းဒေါ်လာ922သန်းဆုံးရှုံးခဲ့ရတဲ့ကြောင်းလဲ Airbus ကုမ္ပဏီကပြောဆိုထားပါတယ်။ American ပြည်အစမှာ Coronavirus ကူးစက်မှုတွေနဲ့စားတောက်ကုန်ထုတ်လုပ်မှုတွေပေါ်စိုးရိမ်မှုတွေတိုးလာနေပြီမလဲအသားထုတ်လုပ်ငန်းတွေဆက်လက်လုပ်ကိုင်ခွင့်ပေးသွားဖို့သမ္မတဒေါ်နယ်ထရန့်ကအမိန့်ထုတ်လိုက်ပါတယ်။ဈေးဆိုင်တွေမှာကျပ်ဝင်းနဲ့တခြားအသားတွေပြတ်လည်မသွားအောင်ကာကွယ်ဆိုင်ရာကုန်ထုတ်လုပ်မှုအဲဥရိယအသားထုတ်လုပ်ငန်းကိုမရှိမဖြစ်လိုအပ်တဲ့ကုန်ထုတ်လုပ်ငန်းအဖြစ်သတ်မှတ်လိုက်တဲ့အမင်းကိုတော့မနေ့ကပဲသမ္မတထရန့်လက်မှတ်ရေးထိုးအတည်ပြုလိုက်တာပါအလုသမားသမ္မတတွေကတော့အလုသမားတွေရဲ့ကျန်းမာရေးနဲ့အသက်အန္တရာယ်ကိုအလေးမထားတဲ့လုပ်ရည်အဖြစ်ကန့်ကွက်ခဲ့ပါတယ် COVID-19 ရောဂါကနေပြန်လည်သက်သာလာတဲ့အမေရိကန်နိုင်ငံသားတသိန်းလောက်အနေနဲ့ဗရက်စ်ကူးစက်ခံရတဲ့သူတွေအတွက်အထောက်အကူဖြစ်နိုင်မဲ့သွေးရည်ကြီးတွေကိုလှူဒန်းကြဖို့မနေ့ကပဲထိတ်တန်းဆေးရုံတစ်ခုကိုတွားရောက်ကြည့်ရှုခဲ့တဲ့ဒုသမ္မတမက်ပင်စ်ကတိုက်တွန်းလိုက်ပါတယ်ဆေးရုံနဲ့သုတေသနဌာနကဆရာဝန်တွေကတော့သွေးရည်ကြီးကုထုံးနဲ့ပတ်သက်လို့အားတက်စရာသတင်းတွေကြားနေရပေမဲ့ပြည်ပြည်စုံစုံလေ့လာမှုတွေမလုပ်ရသေးတဲ့အကြောင်းလဲဒုသမ္မတကိုပြောခဲ့ပါတယ်မြန်မာနိုင်ငံရဲ့ခိုင်ပြင်းနေတဲ့ချင်းပြင်းနေတွေမှာဖြစ်ပွားနေတဲ့လက်နက်ကင်ပိပကတ်တွေအတွင်းဆေးရာဇဝမှုတွေနဲ့လူသားစုပေါ်ကျူးလွန်တဲ့ရာဇဝမှုတွေရှိနေတဲ့အကြောင်းစုံစမ်းစစ်ဆေးဖို့ကတော့ကလုခွေးဆယ်ဒုက္ခဆယ်ကတိုက်တွန်းလိုက်ပါတယ်ကဘာတဝမ်းမှာ COVID-19 ကာယရောဂါနဲ့ရင်ဆိုင်နေရချင်းအရက်သားတွေကိုပြင့်မှတ်ထားတဲ့တိုက်ခိုက်မှုတွေကိုမြန်မာစစ်တပ်ကအချိန်မြင့်ဆောင်ရွက်နေတဲ့ကြောင်းလဲမြန်မာနိုင်ငံလုခွေးဆယ်ကုလသမဂ္ဂဒုက္ခဆယ်ရန်ဟီလီကဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်ပြစ်ခတ်ရဆဲဖို့တိုက်တွန်းချက်တွေကိုလည်းအေးအေးရခိုင်လက်နက်ကိုင်ဖွဲ့ပါဝင်ပြစ်ခတ်မှာပါဝင်နေသူတွေကနားမထောင်ကြဘူးလို့လည်းပြောပါတယ်ကံပင်းနဲ့ချင်းပြင်းနဲ့မှာအရသားတွေထိခိုက်သေးချင်နေတဲ့လောက်ရက်တွေဟာဆေးရဆွေးမှုတွေနဲ့လူသားတူပေါ်ကျွလွန်တဲ့ရာဇဝမှုမြောက်နိုင်တဲ့အကြောင်းလဲလူခွင့်ရထုတ်ခုစေကသတိပေးထားပါတယ်ခင်ဗျာပို့ထူးနေညာပဲစီစဉ်နေကတော့ဒီလောက်ပါပဲခင်ဗျာ COVID-19 အရေးပေါ်အခြေအနေရဗီဒီယိုမြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်နေပါတယ်ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီစီစဉ်ကိုတော့တက်တလို့ယာယီရဆိုင်တာမှဖြစ်ပြီးမနေ့6နာရီကနေ9နာရီထိစီစဉ်တွေကိုပဲတင်ဆက်သွားမှာပါVOA စီစဉ်တွေကိုနားဆင်ကြည့်ရှုအားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်ကျွန်တော်အောင်လွင်ဦးပါခင်ဗျာ
This program has come to you from the Voice of America, Washington.